Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလနှစ်ရက်အင်္ဂါနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆူမြတ်မောင်ပါမြန်မာနိုင်ငံမှာဆရာနာတိန်အုပ်ချုပ်နေမှုနဲ့ပတ်သက်လို့အာဆီယံနိုင်ငံသားဝန်ကြီးတွေအွန်လိုင်းကနေဒီကနေ့အတွေ့အဆုံဆွေးနွေးခဲ့ကြပါတယ
် Oleh karena itu Indonesia mendesak Security Forces Myanmar untuk menahan diri
မြန်မာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေလက်ထက်ကြောင့်အရတားတွေတေဆုံတရားရတာထပ်မဖြစ်အောင်လို့အင်အားသုံးနေတာရပ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကပြောကြားခဲ့တာပါဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံထားရတဲ့အစိုးရခေါင်းဆောင်တွေပြန်လွှတ်ပေးဖို့လဲစင်ကာပူမလေးရှားနိုင်ငံသားဝန်ကြီးတွေကတောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံကတော့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကဒီနေ့လဲအင်အားသုံးဖြိုခွဲဖမ်းဆီးပါတယ်အခုလိုမျိုးဒီမြန်မာနိုင်ငံဆိုင်ရာနောက်ထောင်းတည်ထားတဲ့ဒီသတင်းတွေကိုခုညအစီအစဉ်မှာနားဆင်ရမှာပါအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန်းလောင်တို့ကအကြီးညာပေးကြပါမယ်ရှင
်။ရန်ကုန်နဲ့မန္တလေးမြို့ကြီးတွေပါအဝင်မြို့အတော်များများကဆရာနာသိမ်းမှုစန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုစစ်သားတွေနဲ့ရဲတွေကဆက်ပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲပါတယ်။အဲဒီလိုနှိမ်နှင်းတဲ့ကြားကပဲမြို့အသီးသီးမှာလူထောင်ပေါင်းများစွာလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ညေယူဘုံတွေအတန်ဘုံတွေအပြင်ကြည်စံအစ်စ်နဲ့ပါပြက်ကက်နေနေတာတွေကိုရန်ကုန်မှာတော့မကတခြားနေရာတွေမှာပါတွေ့ရပါတယ်ညေယိုဘုံတွေကနေထွက်လာတဲ့မြို့လုံးကြီးတွေကိုနေရာအနှံ့အပြားမှာတွေ့ရပါတယ်ရန်ကုန်လှိုင်မြို့နယ်တန်လန်းမှာလမ်းမကြီးပေါ်ပြက်ကက်ဖြိုခွဲလို့လမ်းအတွင်းပြေးဝင်လာတဲ့ဆန္ဒပြသူတွေကိုလမ်းသူလမ်းသားတွေကဝိုင်းပြီးကူညီကာကွယ်ပေးခဲ့ကြပါတယ်ရန်ကုန်တောင်ပိုင်းမြို့နယ်ဘက်မှာပြစ်ခတ်လို့ဒဏ်ရာရသူတွေကိုကုသပေးဖို့သွားတဲ့အရေးပေါ်ကားတွေကိုစစ်တပ်ကတနက်နေ့ချိန်ပြီးပြန်လှည့်ခိုင်းတယ်လို့မျက်မြင်တွေ့တဲ့ဒေသခံတူကဗီဒီယိုကိုပြောပါတယ်။ဒါပြင်အနီးနားကအရေးပေါ်ကုသရေးပရိဒါကားတွေကိုအန်ဒရယ်ပြူလာကြောင်းပရိဒါဝန်ထမ်းတွေပုံကိုခဲ့ရတယ်လို့ကိုယ်တိုင်ကြုံရတဲ့ပရိဒါကျမ်းမာရေးလူသားတူကလည်းဗီဒီယိုကိုပြောပါတယ်။စစ်တပ်ရဲ့ရဲတွေဟာညနေဆောင်အထိရန်ကုန်မြို့နေရာအသီးသီးလမ်းတွေပေါ်မှာနေရာယူထားပြီးကြိုကြားဆိုသလိုပြစ်ခတ်တာလမ်းမော်အတားဆီးတွေကိုဖယ်ရှားတာတွေလုပ်နေပါတယ်ဒီကနေ့ညပိုင်းအထိရန်ကုန်မြို့ရင်းနေရာတချို့မှာစစ်တပ်ရဲ့ရဲကအကြောင်းမဲ့ပြစ်ခတ်တာတွေရှိနေတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်မြို့တိုင်းကဆန္ဒပြသူတွေဟာရနိုင်တဲ့များအတားဆီးအကြံတွေကိုလမ်းတွေပေါ်မှာချပြီးတော့ပိတ်ဆို့ထားခဲ့ကြတာကြောင့်စစ်သားနဲ့ရဲတွေတင်းတလောက်မရောက်နိုင်ခဲ့ကြပါဘူးမန္တလေးမြို့မှာတော့တန်ဃာတော်တွေဥဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။မြတောင်ကျောင်းတိုက်တပည့်စစ်ကြောင်းကိုစစ်တပ်နဲ့ရဲကဖြိုခွဲဖို့လာရောက်ခဲ့ပေမဲ့သူတို့လာမဲ့လမ်းမှာလူလူကအတားအဆီးတွေချပြီးတော့အကောက်အွယ်ပေးခဲ့ပါတယ်။စကိုင်းတိုင်းကလေးမြို့မှာပြစ်ခတ်ဖြိုခွဲတာကြောင့်တရားစင်ကြောဒဏ်ရာရခဲ့ပြီးအဲ့ဒီအထက်ကနှစ်ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဘုံရမျိုးမှာရဲတွေကနေရင်တစ်ခုတည်းအတင်းဝင်ပြီးတွေ့တမျှဆိုင်ကယ်နဲ့ပစ္စည်းတွေကိုရိုက်နဲ့ဖျက်ဆီးတာပြစ်ခတ်တာတွေကို VOA ကလက်ခံရရှိတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ်။အခုချိန်ထိယာထားသမျှသတင်းတွေအကြောင်းတနင်္ဂနွေလုံးကဒီကနေ့ဆန္ဒပြပွဲတွေအတွင်ဖမ်းဆီးခံရသူအယောက်90ထက်မနည်းရှိပြီးတောင်ကြီးမြို့မှာဖမ်းခံရသူ30ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP က VOA ကိုပြောပါရယ်မလ၁ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်တေဆုံးသူအယောက်30ဝန်းကျင်ရှိနေပြီဖြစ်ပြီးအဖမ်းခံထားရထောင်ချခံထားရသူ900ကျော်ရှိပြီလို့ AAPP ကထုတ်ပြန်ထားပါရယ်ပြည်ထောင်စုတော်ကစားပြုကော်မတီ CRPH ကခေတ္တပြည်ထောင်စုဝန်ကြီး4ဦးကိုခန့်အပ်တောင်းပေးလိုက်တဲ့အကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါရယ်ဝန်ကြီးဌာန6ခုအတွက်ခေတ္တပြည်ထောင်စုဝန်ကြီး4ဦးကိုခန့်အပ်တောင်းပေးလိုက်တာဖြစ်ပြီးနိုင်ငံရဲ့တရားဝင်အစိုးရဖြစ်တဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့ပြည်သူ့အစိုးရကိုစစ်အာဏာသိမ်းအုပ်စုကအာဓမ္မနီးနဲ့ဖယ်ရှားပြီးအာဏာသိမ်းယူထားတာကြောင့်ပြည်ထောင်စုအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေဟာဒါဝန်တွေကိုထမ်းဆောင်နိုင်ဖို့အခြေအနေမရှိတဲ့အတွက်နိုင်ငံတော်အစိုးရရဲ့လုပ်ငန်းဒါဝန်တွေကိုသက်ဆိုင်ရာပြည်ထောင်စုဝန်ကြီးတွေကိုစားဆောင်ရွက်ဖို့ဆိုပြီး CRPH တင်ညာချက်မှာဖော်ပြထားပါတယ်ခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်တာဝန်ပေးခန့်လိုက်သူတွေကတော့နိုင်ငံသားရေးဝန်ကြီးဌာနအတွက်ဒေါ်စင်မာအောင်သမ္မတရုံးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရအဖွဲ့ဝင်ဝန်ကြီးဌာနတို့အတွက်ဦးလွင်ကိုလတ်စီမံကိန်းဗန္ဓာရေးနဲ့စမှုဝန်ကြီးဌာန ဇီနီမျိုးနွယ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတို့အတွက်ဥတင်ထွန်းနိုင်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ရဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတို့အတွက်ဒေါက်တာဇော်ဝေစိုးတို့ဖြစ်ပါတယ်လူလူကရုပ်ောက်တင်မြောက်ထားတဲ့မြန်မာနိုင်ငံခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့စင်ကာပူဝန်ကြီးချုပ်လီစင်လောင်းကမြန်မာစစ်ဖက်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံရှိဆက်သွားနိုင်မှုအတွက်ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးပါလို့စင်ကာပူဝန်ကြီးချုပ်ကတောင်းဆိုသလိုတန်ခတ်ရေးယူလာရာစစ်ဖက်တဲ့လူလူကိုထိခိုက်မယ်လို့လည်း BBC နဲ့တွေ့ဆုံမိန့်ခံတစ်ခုမှာပြောထားပါဗျ။မြန်မာနိုင်ငံမှာဆက်နာတင်ပြီးတဲ့နောက်တင်းမာနေတဲ့အခြေအနေတွေကိုကူညီဖြေရှင်းပေးဖို့အတွက်အခြေတော်အစနိုင်ငံများအဖွဲ့အာဆီယံကိုလမ်းဖွင့်ပေးပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီကိုပြန်လည်တည်ဆောက်ဖို့လည်းအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေအစည်းအဝေးပြီးတဲ့နောက်ဝန်ကြီးမာဆူဒီကတောင်းဆိုပါတယ်ဒါပေမဲ့လည်းအာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဘူးဆိုတဲ့မူကိုတော့ချိုးဖောက်မှာမဟုတ်ဘူးလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။မလေးရှားနိုင်ငံကတော့နိုဝင်ဘာလမြန်မာယူကောက်ပွဲမှာမဲဆင်းလွှဲမောင်းမှုတွေရှိခဲ့တယ်ဆိုပြီးစစ်တပ်ကပြောတာကိုဖြေရှင်းပြီးတော့ဒီမိုကရေစီနှိကျအထောက်အကူပေးနိုင်ရေးအတွက်ပြန်ကျင်သူအဖွဲ့အစည်းကိုဖွဲ့စည်းဖို့အဆိုပြုပါတယ်။ဖန်စီခံထားရတဲ့ဒေါ်ဆန်းစုကြည်နဲ့အစိုးရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့လဲဒီကနေ့လှုပ်တဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးတွင်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဟစ်ရှမ်မူဒင်းဟူစိန်ကတောင်းဆိုပါရဲမြန်မာနိုင်ငံမှာပြန်ဖြစ်လာတဲ့အခြေအနေဟာပိုပြီးဆိုးလာမယ်ဆိုရင်ဒေတာတွင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးတို့အပေါ်ထိခိုက်နှောင့်နှေးသွားစေနိုင်တဲ့အခြေအနေအဖြစ်အာဆီယံအနေနဲ့သတ်မှတ်ဖို့လဲမလေးရှားနိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုပါရဲရုရှားတိုက်ခိုက်ကောင်းဆောင် LC Nevel ကိုအစိတ်ခတ်ခဲ့မှုအတွက်ရုရှားအစိုးရဘက်တန်ခတ်ရည်ရွယ်မှုတွေကိုအစိုးရဆုံးဒီကနေ့မှာအမေရိကန်အစိုးရကချမှတ်ဖို့ရှိတယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကိုကူကားပြီး Reuters တင်တဲ့ပုံမှာရေးထားပါဗျ။ Nevel ကိုအစိတ်ခတ်ခဲ့တဲ့အပေါ်တန်ခတ်ရည်ရွယ်မဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ဟာသမ္မတဟောင်းဒေါ်နယ်ထရမ့်ထက်ပိုပြီးတင်းမာတဲ့ယက်တီချက်ကိုတင်ရနေပါဗျ။ဒီကိစ္စရဲ့ဩဂုလာက Nevel အစိတ်ခတ်ခံခဲ့ရတဲ့အပေါ်သမ္မတထရမ့်ကဘာမှအရေးယူလို့ဆောင်တာမရှိခဲ့ပါဘူး။နယ်ပညာဖြစ်ရတဲ့ပတ်သက်ပြီးအမေရိကန်ကနောက်ထပ်ဘယ်လိုပဲတန်ခတ်ရေးယူပါစေအောင်မြင်မှုရမှာမဟုတ်ပဲလက်ရှိမှာစိုးနေပြီးသားနိုင်ငံဆက်ဆံရေးပိုဆိုးသွားဖို့ပဲရှိတယ်လို့ရုရှားအစိုးရကပြောပါတယ်။နယ်ပညာရုရှားနိုင်ငံတွမ်စ်ကမြို့ကနေမော်စကိုမြို့တော်ကိုသွားလေယာဉ်ပေါ်မှာမကြမ်းမမာဖြစ်လာတာကြောင့်ဂျာမနီနိုင်ငံကိုလေယာဉ်နဲ့ပို့ခဲ့ရတာပါ။သူဟာ North Agent လို့ခေါ်တဲ့အာယုံကြောတွေထိခိုက်ပျက်စီးစေတဲ့အစစ်ခတ်ခံခဲ့ရတယ်လို့ဂျာမန်ဆရာဝန်တွေကကောက်ချက်ချခဲ့ပါတယ်။နယ်ပညာမကြောင်းတော့ဖြစ်တဲ့ကိစ္စသူတို့နဲ့ဘာမှမဆိုင်ဘူးလို့ရုရှားဆိုရကငြင်းငယ်ပြီးအစိတ်ခတ်ခံရတယ်ဆိုတာဘာထောက်ထားမှမရှိဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 15653ည5.25kHz 11683ည5.32kHz 633နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVAX ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်အရ COVID-19 ရောဂါကာကွယ်ဆေးတွေကိုအာဖရိကတိုက်တဝန်ပို့ဆောင်ပေးနေပါပြီစီရင်နွမ်းပါတဲ့တိုင်းပြည်တွေကိုကာကွယ်ဆေးထောက်ပံ့ပေးနေတာမှာ Ivory Coast နဲ့ Ghana နိုင်ငံမှာတော့ကျန်းမာရေးလှုပ်သားတွေနဲ့မရှိမဖြစ်အရေးပါတဲ့အလို့သမားတွေကို AstraZeneca ကုမ္ပဏီထုတ်ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါတယ်။တစ်ကမ္ဘာလုံးအတွက်ကာကွယ်ဆေးအကန့်အသတ်ရှိနေတာနဲ့တည်ယူပို့ဆောင်ရေးအခက်အခဲတွေကြောင့်စီရင်တဲ့တိုင်းပြည်တွေမှာကာကွယ်ဆေးရဖို့ခက်ခဲနေတာပါ။ Ghana သမ္မတ Nana Akufo-Addo ကCOVAX ကရတဲ့ကာကွယ်ဆေးကြောင့်စီးပွားရေးလုပ်ငန်းတွေပြန်လည်စတင်နိုင်မှာဖြစ်ပြီးဒါဟာနိုင်ငံစီးပွားရေးပြန်လည်တည်ဆောက်နိုင်မဲ့မှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါရယ်။ကာနာနိုင်ငံမှာကိုဗစ်ကူးခံရသူ 14,000 ကျော်နဲ့သေဆုံးသူက600ကျော်ပါရယ်။ Ivory Coast မှာတော့ပိုကူအတီဖြူလူနာ 32,000 ကျော်နဲ့သေဆုံးသူက192ဦးရှိတဲ့အကြောင်း American John Hopkins တက္ကသိုလ်စစ်တမ်းကဖော်ပြပါရယ်။အာဖရိကတိုက်ထဲကကျန်24နိုင်ငံတို့မှလည်းကာယောဂါကာကွယ်ထိန်းချုပ်ဖို့ကြိုးစားနေကြပြီးတော့ COVAX အစီအစဉ်နဲ့ကာကွယ်ဆေးတွေတည်တပတ်တဲ့စတင်ရရှိတော့မယ်လို့ခန့်မှန်းရပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့ကာကွယ်ဆေးတွေအခုလိုပထမအတုပ်ပို့ပေးလိုက်တာဟာ2023ခုနှစ်ပထမရက်ပေါင်းတရအတွင်းနိုင်ငံဆုံးမှကာကွယ်ဆေးထိုးပေးနိုင်မဲ့ WHO ရဲ့ COVAX အစီအစဉ်အစပိုင်းမှာရှိပါသေးတယ်လို့ပြောပါတယ်။အမေရိကတိုင်းနိုင်ငံတွေထဲမှာတော့ကိုလံဘီယာနိုင်ငံက COVAX အစီအစဉ်နဲ့ကာကွယ်ဆေးတွေတင်လာနေမှာပထမဆုံးရရှိခဲ့ပါတယ်။ John Hopkins တက္ကသိုလ်စစ်သားအရကိုလံဘီယာမှာပိုကူသူ 39,000 ကျော်နဲ့သေဆုံးသူက 6,400 ကျော်ရှိပါတယ်။ ပြည်ကရက်နဲ့အတွင်းကျန်းမာရေးဌာနတွေနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်အကြံဖက်တာဒါမှမဟုတ်ချင်းချောက်ပြောဆိုမှုပေါင်း1100ကျော်ရှိခဲ့တယ်လို့ Geneva အခြေစိုက် Insecurity Insight အဖွဲ့နဲ့ California တက္ကသိုလ် Berkeley လူအခွင့်ရေးစင်တာရဲ့အစီအခါစာမှာဖော်ပြပါတယ်။အဲ့ဒီအထက်မှာတက်ခတ်မှုပေါင်း400လောက်ကကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတယ်လို့ဆိုထားပါတယ်။ကာယောဂါကလအတွင်းကျန်းမာရေးဝန်ထမ်းတွေကိုအလိုအဆုံဖြစ်နေတဲ့အချိန်သူတို့မှာတော့အာဏာရေးတွေဝိုင်းနေတယ်ဆိုတာဒီဖြစ်ရပ်တွေကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။ဒီလိုအဖြစ်မျိုးကိုခွဲစိတ်ဆရာဝန်တွေကနေဆက်ဖက်အကူဝန်ထမ်းတွေအထိကာလကြာရှည်ရင်ဆိုင်နေရတာဖြစ်ပြီးအထူးသဖြင့်မတီးမငိမ့်ဖြစ်နေတဲ့ဒေသတွေမှာပိုဆိုးတယ်လို့လည်းဆိုပါတယ်။ကြောက်လန့်စိတ်မယုံကြည်စိတ်မိသားစုဝင်တည်ဆုံခဲ့ရတဲ့အပေါ်တုံ့ပြန်ပုံနဲ့ယောဂဗျာတွေကိုနားမလည်ရတဲ့ကြောင့်ကျန်းမာရေးဝန်ထမ်းတွေအပေါ်တက်ခတ်မှုတွေပေါ်ပေါလာတာဖြစ်တယ်လို့လည်းဆိုထားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှရှားသူတွေအပေါ်ဆွဲဆိုထားတဲ့အမှုကြားနာစစ်ဆေးမှုတွေကိုမြ мян ဆောင်းဆောင်းဆောင်ရွက်နေတာမှာအင်္ဂါနေ့မှာလည်းဒုတိယနေ့အဖြစ်နဲ့ဒါဇင်နဲ့ချီတဲ့တက်ကြွလှရှားသူတွေရဲ့အမှုကိုကြားနာခဲ့ပါတယ်။ဟောင်ကောင်ဒေသခံတွေလည်းဖြစ်နိုင်ငံရဲ့အရာထင်ရှားသူတွေလည်းဖြစ်တဲ့ဒီမိုကရေစီရဲ့တက်ကြွလှရှားသူ48ဦးတို့ကိုအငြင်းပွားစရာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေချုပ်ဖောက်မှုနဲ့ဆွဲချက်တင်ထားတာပါ။West Khulu အရက်ကတရားရုံးမှာအမျိုးသား39ဦးနဲ့အမျိုးသမီး10ဦးတို့ရဲ့အမှုကိုမနေ့ကပထမဆုံးကြားနာတာမှာ10နိုင်ကျော်ကြာမြင့်ခဲ့ပါတယ်။ဆွဲဆိုခံရသူတွေက Classy Young မူလဲပြီးတော့ဆေးရုံတင်လိုက်ရတဲ့အတွက်ကြားနာမှုကိုအင်္ဂါနေ့ထိရွှေ့လိုက်တာပါ။ဆွဲဆိုခံရသူအလုံးကိုတင်းလာနေညကတော့ထင်းရင်းစခန်းမှာချုံနှောင်ထားပြီးမူလဲသွားတဲ့ရွမ်းကိုတော့ဆေးရုံမှာရဲကစောင့်ကြနေပါတယ်။အစိုးရပေါ်အခမ်းအနားမှာပူးပေါင်းပါဝင်မှုဆွဲချက်နဲ့သူတို့48ယောက်စလုံးကိုတာဝန်ရှိသူတွေကတင်းငွေတွေနဲ့မှတရားဝင်ဆွဲချက်တင်လိုက်တာပါဆွဲဆိုခံရသူတွေကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်တစ်သက်ပြစ်ဒဏ်ကျခံရနိုင်ခြင်းရှိပါတယ်2050ခုနှစ်ကြာရင်ကမ္ဘာပေါ်ကလူ၄ဦးထဲမှတဦးကအာယုံကျော်ပြဿနာနဲ့ရင်ဆိုင်ခံစားရလိမ့်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှသတိပေးလိုက်ပါတယ်ကာကွယ်ရေးနဲ့ကုသရေးအတွက်ပုံမရင်းနှီးမြှုပ်နှံကြဖို့လဲ WHO ကအကြအာယုံနဲ့ပတ်သက်လို့ပထမဆုံးထုတ်ပြန်လိုက်တဲ့အစီအကစားမှတိုက်တွန်းထားပါတယ်။အကြအာယုံချိုးရင်းစိမ့်မဲ့အကြောင်းအရာအတော်များများကယောဂပိုကုသတာအနာယောဂဖြစ်တာမွေးရပါအကြအာယုံချိုးရင်းတာဆူညံတန်တွေကြားနေရတာနဲ့နေ့စဉ်လူမှုဘဝပုံစံတွေကြောင့်ဖြစ်တယ်လို့မဖြစ်အောင်ကြိုတင်ကာကွယ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။အစီအခံစာမှာအကြံပြုတင်ပြထားတဲ့ကာကွယ်ကုသရေးဆောင်ရွက်ချက်တွေအရဆိုရင်တော့လူတဦးအတွက်တစ်နှစ်ကို $3 လောက်ကျတင်မှာပါဒီကိစ္စကိုအသေးချာမကင်တွယ်ဘူးဆိုရင်တော့နှစ်စဉ်ဆုံးရှုံးနေရတဲ့ငွေက$1 trillion လောက်ရှိလိမ့်မယ်လို့လည်းပြောဆိုထားပါတယ်အဲ့ဒီလိုလုံမထားရင်နားမကြားသူတွေအတွက်ဆက်သွယ်ရေးပညာရေးနဲ့အလုပ်ကိုင်းအတွက်ရင်းနှီးမြှုပ်နှံမှုမှာအကုန်ကျများလိမ့်မယ်လို့လည်းသတိပေးထားပါတယ်လက်ရှိမှာတော့ကမ္ဘာပေါ်ကလူ900ဝန်းတယောက်လုံးကအကြအာယုံချို့တက်နေတယ်လို့လည်းဖော်ပြထားပါတယ်လာမယ့်နှစ်ပေါင်း30အတွင်းအကြအာယုံချိုတဲ့သူတစ်ဆခွဲထိတိုးလာနိုင်ပြီးတော့2019ခုနှစ်မှာနားမကြားသူ3.6ဘီလီယံရှိခဲ့ရာက2.5ဘီလီယံအထိတိုးလာနိုင်တယ်လို့လည်းအစိုးရခန်းစာမှာတတိပေးထားတာဖြစ်ပါတယ
်ဒီနေ့ညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန္တန်လောင်တို့ကြီးညာပေးခဲ့တာပါရှင်VOA မြန်မာပိုင်းရဲ့မန္လာ၂ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။မြန်မာနိုင်ငံမှာဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဖမ်းဆီးပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေအလွတ်တဘောဒီနေ့ online မှာတွေ့ဆုံဆွေးနွေးခဲ့ပါဗျ။သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့စင်ကာပူနိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာလက်နက်မဲ့အရက်သားတွေအပေါ်တေးစီတဲ့လက်နက်တွေတုံးနေတာရပ်ဖို့နောက်ထပ်တေဆုံးမှုတွေသွေးထွက်တန်ယုံမှုတွေမဖြစ်အောင်လို့စစ်အာဏာပိုင်တွေအနေနဲ့ချက်ချင်းလုပ်ရမယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကပြောကြားခဲ့ပါတယ်သူကတမရဦးဝင်းမြင့်လို့တုံးဆွဲခေါ်ဝေါ်ခဲ့တယ်လို့မြန်မာစစ်အာဏာပိုင်တွေလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကိုတုံ့နှောက်ပါတယ်စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲအတွက်ဆက်ပြီးတော့ထောက်ခံနေပါတယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကသူ့ရဲ့မိန့်ခွန်းနဲ့မှပြောကြားပါတယ်မြန်မာနိုင်ငံအခြေအနေဆက်မဆိုးအောင်လို့အရေးတကြီးဦးစားပေးလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအသေးအချာပြောပါတယ်မြန်မာအနာဘယ်တွေအနေနဲ့အခြေအနေကိုအတက်နိုင်ဆုံးထိမ့်ထိမ့်သိမ့်သိမ့်လုပ်ပါမယ်သေစေနိုင်တဲ့လက်နက်တွေအသုံးပြုတာရပ်ပါမယ်နောက်ထပ်အကြမ်းဖက်သွေးထွက်တန်ယုံမဖြစ်အောင်လို့အာမခံပါမယ်ဆိုတာကိုဒီကနေ့လူသိရှင်ကြားဂတိပြုပါလို့လည်းစင်ကာပူနိုင်ငံကတောင်းဆိုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးနေတာကိုထိန်းဖို့တောင်းဆိုခဲ့ပါတယ်
။ Oleh karena itu Indonesia mendesak security forces Myanmar untuk menahan diri
လုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာလူတွေတည်စေတဲ့အထိအကြမ်းဖက်နေမှုတွေအတွက်အင်ဒိုနီးရှားနိုင်ငံကစိုးရိမ်နေ။အရက်သားတွေထိခိုက်သေးဆုံးနေတာဖမ်းဆီးခိုင်းနေရတာတွေဟာစိုးရိမ်စရာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီပြောကြားသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံကလည်းဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့အစိုးရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ပြီးခဲ့တဲ့နိုဗ ెంబ ာရွှေကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တဲ့ဆိုတဲ့စစ်တပ်ရဲ့ဆွဆွဲချက်တွေကိုစုံစမ်းနိုင်ရေးအာဆီယံကကျွမ်းကျင်သူအဖွဲ့ဖွဲ့စည်းပေးဖို့လဲအဆိုပြုခဲ့ပါတယ်။ဒီကနေ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေအွန်လိုင်းပေါ်မှာအလွတ်သဘောတွေ့ဆုံပြီးတော့မြမအရေးအတွက်ဘလို့အဖြေချမလဲဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အမေရိကန်ပြည်ထောင်စုဥက္ကဋ္ဌတာဝန်ယူတဲ့ကာလအတွင်းမှာမြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်ဆွေးနွေးဖို့တက်တိုက်တွန်းတွန်းလုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကမနေ့ကကပြောကြားခဲ့ပါတယ်
။ It's clear that the world is watching the situation in Burma and it's clear that we can't sit still and watch people continue to be brutalized in
မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကစောင့်ကြည့်နေတယ်ဆိုတာရှင်းပါတယ်။ပြည်သူတွေရရဆက်ဆက်လှုပ်ခတ်နေရတာ၊လူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကိုဒီတိုင်းထိုင်ကြည့်နေလို့မဖြစ်ဘူးဆိုတာလည်းရှင်းပါတယ်။ဒီကိစ္စကိုကျွန်မတိတ်ပြီးတော့အလေးအနက်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာမြမအရေးကိစ္စကိုဆွေးနွေးသွားဖို့ရှိပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအမေရိကန်တပ်အမတ်ကြီးပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့မြမပြည်သူတွေဘက်ကခိုင်ခိုင်မာမာရပ်တည်နေတယ်လို့လည်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်။
We stand strongly with them and the US is committed to using our renewed engagement here in New York but around but internationally
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကအယက်သားအစိုးရကိုအာဏာပြန်ပေးအောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့နယူးယောက်မြို့ကုလသမဂ္ဂမှာကောနိုင်ငံကမှာပါချင်းကပ်ကြိုးစားဖို့တန်ဋိဌာန်ချထားပါတယ်ဒါပေမဲ့အာဏာသိမ်းထားသူတွေဘက်ကလည်းလွယ်လွယ်လျှော့ပေးမဲ့ပုံမရတဲ့အတွက်သူတို့အပေါ်ဖိအားတိုးပေးရမယ်လို့တပ်အမတ်ကြီး Thomas Greenfield ကတင်းလာနေတော့ကပြောကြားခဲ့တာပါကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်လို့လည်းကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးအဖြစ်သူ့ကိုဖယ်ရှားဖို့အတွက်တရားဝင်တောင်းဆိုရာမျိုးမတွေ့ရသေးသောနဲ့လက်ရှိမှာတော့သူဟာမြန်မာနိုင်ငံကိုစားပြုကုလသမဂ္ဂတပ်အမတ်ကြီးဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌကပြောကြားခဲ့ပါတယ်။အလားတူအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲမရှိသေးတဲ့အတွက် NLD အစိုးရကသာလက်ရှိအစိုးရအဖြစ်သတ်မှတ်ထားစေဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။
As far as I know, the NLD is still the internationally recognized government of Burma.
NLD အစိုးရသာနိုင်ငံတကာအသိအမှတ်ပြုထားတဲ့အစိုးရဖြစ်ပါတယ်လို့မနေ့ကဒီနိုင်ငံသားရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဆရာနာတိမ့်မှုဆန့်ကျင်ပြီးနိုင်ငံတော်တတိရှိစွာငြင်းငြင်းချမ်းချမ်းလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့ထောင်ပေါင်းများစွာသောပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေတယ်လို့လည်းသူကထပ်ပြီးတော့ပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကျရွေးကောက်ခံထားရတဲ့အစိုးရလက်ကိုအာဏာပြန်အပ်ဖို့ညှဉ်းဆန်နေမယ်ငြိမ်းချမ်းစွာဆန္ဒပြနေကြသူတွေကိုအကြမ်းဖက်မှုမရက်ဘူးဆိုရင်အမေရိကန်ကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်သွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရ NetPrice ကဒီနေ့လာနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတော့နိုင်ငံသားရေးဝန်ကြီးအပါအဝင်ခေတ္တပြည်ထောင်စုဝန်ကြီး၄ယောက်ခန့်အပ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်သမရယုံဝန်ကြီးအဖြစ်ဦးလွင်ကိုလက်စီမံကိန်းဗန္ဒာရေးနဲ့ဆက်မှုဝန်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုကိုတာဝန်ယူဖို့အတွက်ဦးတင်ထွန်းနိုင်ကိုဝန်ကြီးအဖြစ်တာဝန်ပေးသလိုအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အားကစားဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၃ခုအတွက်ဒေါက်တာဇော်ဝေဆိုးတို့ကို CRPH ကခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်ခန့်အပ်တာဝန်ပေးလိုက်တာဖြစ်ပါတယ်။တမရဦးဝင်းမြင့်နဲ့နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရကိုဆရာနာသိန်းအုပ်စုကအာဓမနီးနဲ့ဖေရှားအာနာသိန်းယူထားတာကြောင့်ပြည်ထောင်စုဝန်ကြီးတွေအနေနဲ့လက်ရှိတာဝန်ထမ်းဆောင်နိုင်တဲ့အခြေအနေမရှိတာကြောင့်အခုလိုမျိုးခေတ္တဝန်ကြီးတွေခန့်အပ်တာဖြစ်တယ်လို့ CRPH ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဆရာနာတိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတော်မှာဒီကနေ့လဲဆက်လုပ်နေကြသလိုလုံခြုံရေးတွေကလည်းအင်အားသုံးဖြိုခွဲမှုတွေမြို့တော်တော်များများမှာဖြစ်ခဲ့ပါတယ်။ရန်ကုန်မြို့ထဲမှာကိုဒီစမ်းကြောင်းကမာရွတ်ဘုတထောင်ပစွန်းတောင်တာမွေသင်ငန်းကျွန်းစတဲ့နေရာအဆုံမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေအတံပုံးတွေရာဘာကြီးတွေနဲ့ပစ်ခတ်ဖြိုခွဲပါတယ်။မြေရည်ရုံပုံတွေဖြစ်နေတဲ့အတွက်ဝိနေကြဖို့အော်ပြောနေတဲ့အတန်းတွေဖြစ်ပါတယ်ဒီလိုအခြေအနေကြားမှာပဲဆန္ဒပြသူတွေဘက်ကလည်းအကာအကွယ်တွေယူပြီးတော့အလျှော်မပေးဆန္ဒပြခဲ့ကြပါတယ် ရန်ကုန်မြို့မှာထိခိုက်သေးဆုံးတဲ့သတင်းတွေဒီကနေ့မကြားရပေမဲ့ဖမ်းဆီးခံရသူ10ခန်းရှိပါတယ်။ချင်းပြည်နယ်ကလေးမြို့မှာတော့လက်နက်ကင်တပ်တွေခြေဆစ်တွေနဲ့ပြစ်ခတ်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူ2ယောက်အပါအဝင်ဒဇတာစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်။မန္တလေးမုံရွာမြကြီးနားဒဝဲမြို့တွင်မှလည်းဆန္ဒပြသူတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။တောင်ကြီးမြို့မှဆန္ဒပြသူအများအပြားဖမ်းဆီးခံရပါတယ်။ဒဝဲမှာဆိုရင်ဒီအရင်နေ့တွေတုန်းကတေဆုံးခဲ့သူတွေအတွက်အောက်မေ့ဝဲအခမ်းအနားလုပ်နေတဲ့သူတွေကိုမျက်ရည်ရွယ်ပုံးတွေသုံးပြီးတော့ဖြိုခွဲခဲ့ပါတယ်။မြကြီးနားကစိုက်ကဲနဲ့ဆန္ဒပြသူတွေကိုတော့လုံခြုံရေးတွေကလောက်လေးခွားနဲ့ပြစ်လို့တော်တော်များများဒဏ်ရာရခဲ့ကြပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံတဝမ်းမှာအခြေအနေတွေဖြစ်နေချိန်မှာပဲဒီနိုဗင်ဘာရွေးကောက်ပွဲမှာအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်ရင်းနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဝင်ကြီးဌာန၉ခုအတွက်ခေတ္တပြည်ထောင်စုဝင်ကြီး၄ယောက်ကိုခန့်ထားလိုက်ပါတယ်။ဒါဟာအစိုးရကိစ္စတွေဆောင်ရွက်နိုင်ဖို့ပထမအဆင့်ခြေလှမ်းဖြစ်ပြီးတော့2020ရွေးကောက်ပွဲရလဒ်အရအစိုးရတက်ဖွဲ့တဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရတစ်ခုဖြစ်ဖို့အထိရွေးရထားတယ်လို့ CRPH အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။ဆက်သွယ်မိထားတဲ့မတ်အိန်တနာထွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဝန်ကြီးဌာန၉ခုအတွက်ခေတ္တပြည်ထောင်စုဝန်ကြီး၄ဦးကိုခန့်အပ်တာဝန်ပေးလိုက်တယ်လို့ဒီကနေ့ရက်စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးဌာနအလိုက်အရေးတကြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဆောင်ရွက်နိုင်ဖို့စီစဉ်နေသလိုတန်အမတ်တွေခန့်အပ်အတည်ပြုတာတွေကိုလည်းဆက်လုပ်သွားဖို့ရှိတယ်လို့ CRPH အဖွဲ့ဝင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဦးရီမွန်ကပြောပါရယ်
။ကျွန်တော်တို့နားလည်တာကတော့နိုင်ငံတကာကလည်းဒီကျွန်တော်သမ္မတကြီးဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့လိုဦးဆောင်တဲ့အစိုးရကိုပဲဒါမြန်မာနိုင်ငံရဲ့တည်ဆဲတရားဝင်အစိုးရအဖြစ်အတိအမှတ်ပြုထားတာပါ။အတိတ္တိအခြေအနေရှိပါတယ်။ကျွန်တော်တို့ဒီနေ့ Acting Minister တွေခန့်နေဆိုတာကဥဝင်းမြင့်အစိုးရရဲ့ရန်နီယာတွေပြန်လည်ပတ်နိုင်ဖို့အတွက်ဝန်ကြီးဌာနတွေကိုကျွန်တော်တို့ဒီပြည်တော်စုဝန်ကြီးတွေတာဝန်ပေးရတဲ့သဘောဖြစ်ပါတယ်။ဝန်ကြီးဌာနတစ်ခုချင်းကသူတို့ဒီအရေးကြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဇက်တိုက်ဆောင်ရွက်သွားဖို့စီစဉ်နေဒီတာမတ်တွေကိုကျွန်တော်တို့အတည်ပြုတာကျွန်တော်တို့ခန့်အပ်တာဒါတွေလည်းကျွန်တော်တို့တွဲပြီးတော့ပါပါလိမ့်မယ်။
2020ရွေးကောက်ပွဲရလဒ်အရပြည်ထောင်စုအစိုးရအသစ်တစ်ခုဖွဲ့စည်းနိုင်ဖို့ပြင်ဆင်နေသလိုအမျိုးသားညီညွတ်ရေးအစိုးရဖြစ်ဖို့ရည်ရွယ်ထားတယ်လို့ဦးရီမွန်ကပြောပါရယ်
။ကျွန်တော်တို့ဒီကနေ့ဒီခေတ္တဝန်ကြီးတွေတာဝန်ပေးတယ်ဆိုတာအစိုးရကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ပထမခြေလှမ်းလို့ပြောလို့ရပါတယ်။အဲကျွန်တော်တို့ဒီ2020ရွေးကောက်ပွဲမန်ဒေးအရကျွန်တော်တို့ဒါနောက်ထပ်ပြည်ထောင်စုအစိုးရအသစ်တစ်ခုကိုလည်းဖွဲ့စည်းတောင်းပေးရနိုင်မှု CRPH အနေနဲ့ကျွန်တော်တို့ပြင်ဆင်နေပါတယ်အဲ့တော့ဒီပြည်တော်စုအစိုးရအစ်စ်ကတော့ကျွန်တော်တို့ဒီပါဝင်အသင်းပါဝင်တိုက်တဲ့သူတွေပါဝင်တဲ့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတခုဖြစ်ဖို့ကျွန်တော်တို့တလို့ရည်ရွယ်ထားပါတယ
်ခေတ္တပြည်ထောင်စုဝန်ကြီးတွေအဖြစ်တာဝန်ပေးခန့်အပ်လိုက်သူတွေကတော့နိုင်ငံခြားရေးဝန်ကြီးဌာနအတွက်ဒေါက်စင်မအောင်သမ္မတရုံးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနတို့အတွက်ဦးလွင်ကိုလည်းစီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အကစားဝန်ကြီးဌာနတို့အတွက်ဒေါက်တာဇော်ဝေစိုးတို့ဖြစ်ပါတယ်နိုင်ငံတော်လက်နက်ကင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့ကဆန္ဒပြသူ20ဝန်းကျင်တေဆုံးခဲ့ရပါတယ်မြန်မာနိုင်ငံမှာဆန္ဒပြသူတွေကိုတေဆုံးတဲ့အထိပြစ်ခတ်နှိမ်နင်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြံဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကမနေ့ကကြေညာလိုက်ပါတယ်။အခုအချိန်ထိ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအတိအမှတ်ပြုထားဆဲဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းစာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အရသာခေါင်းဆောင်တွေကိုဖမ်းပြီးစစ်အာဏာယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးတော့စစ်တပ်ဘက်ကအာဏာစွန့်ဖို့ပြောဆိုထားတာပါ။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားတန်ခတ်ပိတ်ဆို့ထားပါတယ်ရှင်။
ဒါကတော့မတ်အိမ်တနာထွန်းသတင်းပို့တာဖြစ်ပါရဲ့ရှင်။အာဏာသိမ်းယူအုပ်ချုပ်နေတဲ့ဆရာနာပိုင်းတွေပေါ်ကန့်ကွက်တဲ့ဆန့်ကျင်ဆန္ဒပြမှုတွေကတော့နိုင်ငံအနှံ့ဒီကနေ့ဆက်ဖြစ်နေပါတယ်။ရန်ကုန်မြို့မှာဒီဆန္ဒပြသူတွေနဲ့စစ်တပ်နဲ့ရဲကဒီအင်အားသုံးပစ်ခတ်ဖမ်းဆီးပြီးတော့နှိမ်နင်းနေပေမဲ့လည်းဆန္ဒပြကြတဲ့အချိန်ကတော့ကြာမသွားပါဘူး။ဒီကနေ့ရန်ကုန်မြို့ရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့မှာစစ်အာဏာရှင်စတင်သူတွေကိုစစ်တပ်နဲ့ရဲကရက်ဆက်ဆိုသလိုပြစ်ခတ်ဖမ်းဆီးပြီးအကြမ်းတမ်းနှိမ်နင်းနေပေမဲ့ဆန္ဒပြမှုအပေါ်မှာအရှိန်မိနေပါတယ်ရန်ကုန်မြို့ရဲ့အခြေအနေကိုကျွန်မအက်ကနွန်တင်ပြပေးမှာပါ ရန်ကုန်မြို့လှဲသန်းမြေနီကုန်းတာမွေယုစနဗလာစာအင်းစိန်လမ်းမပေါ်စတဲ့တပိတ်စစ်ကြောင်းနေရာတွေကိုစစ်တပ်နဲ့ရဲကမျက်ရည်ရိုးပေါင်းအတံပေါင်းရောဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲနေတာပါ။အင်းစိန်လမ်းမပေါ်မှာတပိတ်စစ်ကြောင်းကိုလည်းမနေ့အစောပိုင်းကတည်းကအတံပေါင်းမျက်ရည်ရိုးပေါင်းအများပြားသုံးပြည့်အကြမ်းဖက်ဖြိုခွဲနေတာပါ။အဲ့ဒီတပိတ်စစ်ကြောင်းမှာရောက်နေတဲ့တရင်ထောက်တူကကိုတိုင်ကြုံတွေ့ခဲ့တဲ့အခြေအနေကိုအခုလောပြောပါရယ်
။ဘယ်ကုလိုက်လောက်ခဲ့စားလဲစပြီးတော့သူတို့တွေကစပြီးနှစ်နာရီလောက်နေပါတပိတ်စဖြစ်ခဲ့တယ်ပေါ့နော်။ဒီခွဲပုံကအရင်ရက်တည်းနဲ့မတူဒီနေ့အာအားပူသုံးတယ်ပေါ့နော်။အာတပြည့်လက်ယူကုန်းနေလဲသူပုံများသုံးတယ်ပြီးတော့တခါလဲအာသူတို့မရက်ဘူးပေါ့နော်။နောက်ချက်ကိုရဲရင်အာစစ်တဲ့အင်အားနဲ့ဝင်ပြီးတော့တပိတ်လူကိုဖြုတ်ခွဲတယ်ပေါ့နော်။အဲ့တော့ဒီနေ့ဟိုတော့ပြန်ပြောတော့ပြန်ပြတယ်မရလိုက်ဘူးဒီနေ့တခါလေးကြေးရတာပေါ့နော်အဲ့ဒီကြေးရလို့တက်ဆိုင်ရနီးရနီးရအိမ်ထဲမှာဝင်ပြီးတော့ဖုံးနေကြတယ်အပြည့်ပြောရရင်စစ်တပ်ကလူတွေနဲ့ရဲလူတွေကလမ်းဒီပေါ်မှာပြန်စောင့်နေကြတယ်ပေါ့နော်ဘယ်လိုလဲမဆော့အခုမှပဲပြန်ဆော့လာကြတယ်ကျွန်တော်လည်းဒီမှာဆော့လာ
အလားတူပဲစမ်းချောင်းမြို့နယ်ဘာဒရလန်ကျွန်းတော်လန်မြင်းနီကောင်းတဝိုက်မှာစစ်တပ်နဲ့ရဲအင်အားအမြောက်များချထားပြီးပြစ်ခတ်ဖြိုခွဲလို့ရောဘာကြီးထိမှန်းသူတွေရှိတယ်လို့အဖမ်းခံရသူ၃ဦးထပ်မင်းရှိနေတယ်လို့အဲ့မှာသတင်းယူနေတဲ့သတင်းထောက်တူကပြောပါတယ
်ဒီနေ့ကတော့ခံရရတယ်လို့ပဲအာကျွန်းတော်လန်နောက်ပြီးတော့ဘရုံမာလန်ဘာဒရလန်အာဒီလန်ဒီပေါ်မှာဒီဆန္ဒပြကြတယ်အာမနေ့ကလိုပဲဟိုတနေ့ကလိုတွေပဲဒီအကာရီနဲ့အကာရီတစ်ဆင့်နှစ်ဆင့်ခံပြီးတော့ဆန္ဒပြကြတယ်7နှစ်ကျော်7နှစ်ဝန်းကျင်ကျတော့ရဲတွေကဝင်လာပြီးတော့စံပုံးတွေဖောက်တယ်လက်ရည်ပုံးတွေဖောက်တယ်ဖောက်ပြီးတော့ဒီလူစုခွဲရပေါ့လူစုခွဲပြီးတော့ဒီဆန္ဒပြလူတွေဖမ်းတယ်ပေါ့၃ယောက်ကျွန်တော်လမ်းက၃ယောက်ပါသွားတယ်ဘရိုမာလမ်းမှာလည်းအဲ့လိုလူစုခွဲတယ်ဒါပေမဲ့တစ်ယောက်ပါလဲဆိုတာအသိမရှိဘူးလက်ရှိနောက်3နှစ်ရက်နေ3နှစ်ကျော်လောက်ကျတော့လူစုခွဲသွားကြတယ်
စန္ဒပြသူတွေစီစစ်တပ်နဲ့ရဲတပ်ဖွဲ့တွေအလွယ်တကူမဝင်ရောက်နိုင်အောင်အကာအရံတွေပိတ်ကာထားတာကိုရဲကမြေကော်ဆက်တွေနဲ့ဖယ်ရှားခဲ့ပါတယ်။မနေ့တုန်းကလည်းစမ်းချောင်းမြို့နယ်ဗဟိုလန်းပေါ်မှာအာဏာသိမ်းစစ်တပ်စတင်သူတွေကိုအကြမ်းဖက်ပြိုခွဲခဲ့တာအိမ်ပေါ်ပြစ်ထောင်တာတွေကျွန်မကိုယ်တိုင်မြင်တွေ့ခဲ့ရပါတယ်။ဒီကနေ့မှလည်းတာမွေပတ်မှာစန္ဒပြလူအုပ်ထဲအရဝတ်တူဝင်လာပြီးမြေရည်ရိုးပေါင်းပြစ်ဖောက်လို့အနီးနားလူတွေထိခိုက်တာတွေရှိတယ်လို့စန္ဒပြသူတူကပြောပါတယ်။
မနက်ကရရှိမနက်စစ်နိုင်စမင်းကစားပြီးတော့မြေရုံခွဲပါတယ်။အရင်နေ့ကထဆိုးလို့ဆိုဟုတ်ဆိုးမြေရုံခွဲရတော့ဆိုးတယ်လို့ပြောပါတယ်။ပြီးတော့ဟိုဟာဒီမြေရုံကိုပေါ့နော်ဒီကျေတူတူအုတ်ထဲကနေပြီးတော့ရှယ်ဝင်းနဲ့စစ်သားနေပြီးတော့ခွဲသွားပြီးသူကလည်းနည်းနည်းကိုထိသွားတယ်ရှင်။အဲတော့ဒီဟာကိုဒီဒီမှာလည်းရဲစစ်တပ်ရဲ့တစ်ဖက်လိုမတတ်မှတ်တော့ပါဘူး။ဒါအကျန်းဖက်ပုံမျိုးပေါ်တက်ပြီးတော့လူသက်ဓမြတိုက်ပစ္စည်းလိုမျိုးတွေတော့အဲ့လိုမျိုးပဲတတ်မှတ်ပါတော့ရှင
်။စစ်တပ်ကိုစကျင်သူတွေတမကလမ်းသွားလမ်းလာသူတွေလည်းရိုက်နှက်ဖမ်းဆီးနေတာတွေလည်းရှိနေပါတယ်။တင်မနဲ့လှဲတန်းလမ်းဆောင်မှာအသက်60နှစ်အထက်အမျိုးသားသူအဖမ်းခံရတဲ့အခြေအနေကိုမိသားစုဝင်တော်ခင်လေးကအခုလိုပြောပါတယ်။
မနက်ကတော့ကျမတို့ဖေကဆန္ဒပြတဲ့လူတော့မဟုတ်ဘူးရှင်။သူကဖြိုခွဲတာလည်းမဟုတ်ဘူး။ကျမတို့ဖေကမနက်ဆိုလို့ဆိုရှင်လက်ဖက်ရထွက်တော့တယ်ရှင်။အဲလက်ဖက်ရထွက်တော့တော့အိမ်ကနေပြီးတော့ပေါ့နော်။လှဲတန်းအဖေကလှဲတန်းလမ်းအပေါ်လမ်းလမ်းတုံမှာနေတာ။ဆိုတော့ကားကိုရှေ့ကိုထွက်ပြီးတော့ကြွေတာနဲ့ကားရက်ပြီးတော့ဖမ်းခံလိုက်ရတာ။ဘာကြောင့်ဖမ်းခံလာလဲ။တပည့်ကျောင်းကိုဖြိုခွဲတာလားဆိုတော့လေကျမတို့ရှင်းရှင်းလင်းလင်းမသိပါဘူးရှင်။ဟုတ်လဲလဲရဲ့တစ်ဖက်ချမ်းမှာရှိတဲ့အဖေရောညာတစ်ချက်တစ်ဖက်ချမ်းမှာရှိတဲ့အနီတော်ခကျင်ထွေးကိုဖမ်းလိုက်တာပါရှင်
။ဒီကနေ့မှာတော့ရန်ကုန်မြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲရာတန်ရာရရှိသူနဲ့အဖမ်းဆီးတွေရှိခဲ့ကြောင်းရက်ွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။
ဒါကတော့ရန်ကုန်စံကဏ္ဍပြပွဲအခြေအနေတွေကိုအက္ကနော်ပြောပြခဲ့တာပါ။ဒီကနေ့စံတပ်ပြပွဲတွေမှာတော်တော်လေးကြမ်းကြမ်းတမ်းတမ်းဖြိုခွဲခံရတာကတော့သခိုင်းတိုင်းကလေးမျိုးမှာပါ။မီတာပိုက်တွေတုံးတဲ့အပြင်ပြစ်ခတ်နေနေမှုကြောင့်လူတသားစံလောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့နှစ်ယောက်ရဲ့အခြေအနေကတော့အတော်လေးဆိုးရင်ရပါတယ်။အဖြစ်အဆုံကို VOA သတင်းတောက်မအေးအေးမှာကပြောပြပါလိမ့်မယ်ရှင်
။သခိုင်းတိုင်းကလေးမျိုးမှာတော့ဆီယနာရှင်စန့်ကျင်စံနာပြပွဲတွေကိုလုပ်ခဲ့ရမှာဒီကနေ့မှာတော့အကျန်းဖက်ဖြိုခွဲခဲ့ပြီးတေးစီနိုင်တဲ့တနက်တွေနဲ့ပြစ်ခတ်တာကြောင့်လူနှစ်ဦးဟာဒဏ်ရာပြင်းထန်စွာရရှိပြီးခွဲစိတ်ကုသမှုခံယူနေရဆဲဖြစ်ကြောင်းစနပြဝဲကိုဥစားသူတူဖြစ်တဲ့တက္ကသတက္ကသိုလ်ကျောင်းသားများတမကဩဂထကိုဝေနိုင်ဦးကအခုလိုပြောပြပါတယ
်အခုလက်ရှိမှာတော့သုံးတာတော့မဟုတ်သူတို့ရတဲ့အခြေအနေပေါ့နော် operation တော့လုပ်ထားတယ်ပေါ့ဟိုဟာသူတို့ရတဲ့သူကတော့နှစ်ယောက်ရှိတယ်ပေါ့နော
်
ဟိုဘိုက်ကိုစီစံတိတိအတွက်ကြောင့်မဟုတ်ဒီ Brian City မှာ operation လုပ်နေတယ်ဗျာဟိုတစ်ယောက်ကဘိုက်မှာမှန်တစ်ယောက်က ရေဘဲနဲ့ဒီကျိုင်းကြမှာပေါ့နော
်အဲ့
တော့မှန်လားဟုတ်တယ်ဗျတကယ်စီစဉ်ဆင်းနေဖြစ်တာပါဗျဟုတ်ကဲ့ဟုတ
်ခံရပြင်းထန်စွာရထားတဲ့လူနာကိုတော့နီးစပ်ရဆေးကမ်းမှာယာယီပို့ထားချိန်စစ်တပ်ကလာရောက်ခေါ်ဆောင်ဖို့ကြိုးစားတာတွေလည်းရှိတယ်လို့လည်းចောင်းသားတွေကဆိုပါတယ်ဆန္ဒပြသူတွေဟာအရင်နေ့တွေတုန်းကလည်းငင်းငင်းချမ်းချမ်းဆန္ဒပြနေကြတာဖြစ်ပြီးညရေရုံဘုံနေနဲ့ဖြိုခွင်းတာတွေရှိပေမဲ့ဒီကနေ့မှာတော့ပြစ်ခတ်ပြီးအကျန်းဖက်ဖြိုခွင်းတာတွေကိုလှုပ်လာတယ်လို့လည်းတပိတ်စစ်ကြောင်းမှာပါဝင်တဲ့တက်ကြွလှုပ်ရှားသူဒေသခံအမျိုးသမီးတဦးကပြောပြပါဗျ
။လူသူကဆန္ဒပြတယ်ဆိုတာငင်းချမ်းစွာပဲဆန္ဒပြတယ်ပေါ့နော်။ကျွန်တော်တို့ပြည်သူမှာပါလက်နဲ့မှမပါဘူးပေါ့နော်။ကျွန်တော်တို့ကဒီငင်းချမ်းစွာပဲကိုလိုချင်တဲ့ပန်းနိုင်ကိုရောက်ဖို့တော့ပဲကြွားကြတယ်ပေါ့နော်။ကျွန်တော်တို့ဒီမှာအကျန်းဖက်ဖို့လည်းရည်ရွယ်ချက်မရှိဘူးပေါ့နော်။ဒါမဲ့ရဲလေးဘက်ကနေပြီးတော့ကျွန်တော်တို့တပိတ်စစ်ကြောင်းလာတဲ့ချိန်မှာတားတယ်ပေါ့နော်။သာပြီးတော့မှသူကစပြီးတော့မှနေရီဘုံနေခွဲတယ်အတန်ဒီဘုံနေခွဲတယ်ပြီးလို့ရှိရင်ယူနေလဲသူတို့ဖြုတ်ခွင်းတယ်ပေါ့နော်ဖြုတ်ခွင်းတဲ့အချိန်မှာအနေငယ်တော့နောက်ဆုတ်ခဲ့တယ်ပေါ့နော်အနေငယ်နောက်ဆုတ်တဲ့အချိန်မှာသူတို့ကရဲအချုပ်ကားတွေနဲ့ရဲတွေနဲ့အရှိကိုထက်တက်လာပြီးတော့မှလူတွေကိုစပြီးတော့ရိုက်တာမျိုးတွေဖြစ်လာခဲ့တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာဒီလူတို့ကလည်းပြန်ပြီးတော့ဆိုင်တချို့နဲ့ပြန်ကာထားပါတော့ပြန်ကာပြီးတော့မှအဲ့ချိန်မှာသူတို့စပြီးတော့မှဒုရင်းဆန်ခတ်ဖြစ်ပြီးတော့မှဒီလိုမျိုးပြစ်ခတ်မှုတွေဖြစ်သွားတာပါတော့အဓိကတော့ရဲတွေကအရှိမှနေရာယူပြီးတော့မှစစ်တပ်ကတော့ပြစ်တယ်လို့ယူဆရတယ်ပါတော့ကျွန်တော်တို့လူတွေကလည်းအရန်ရှုံနေတော့လေအထိမှာတော့ကျွန်တော်တို့ဒီ16ဦးဒဏ်ရာရတယ်ပါတော့ဆိုရင်ရတဲ့လူကတော့2ဦးရှိမယ
်ကလေးမျိုးမှာတော့တနက်တွေနဲ့အချမ်းဖက်ဖြုတ်ခွင်းတာဟာတလအတွင်ပထမဦးဆုံးဖြစ်ပြီးဆန္ဒပြသူတွေဟာထိတ်တိတ်မတွေ့ပဲရှောင်နေကြပေမဲ့မြို့လေကောင်မှဆုံကြပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လဲကလေးမျိုးကန်တူကပြောပြပါဗျ
။ပထမပိုင်းကတော့သူကဟွာရှောင်ကြလူလူတွေကရှောင်ကြတယ်။ရှောင်တော့လမ်းကြားထဲကသွားကြပါဘောနော်။အားဖြင့်နောက်ကြတော့ဟွာလမ်းဆောင်ကလေးကဆုံကြအဲ့လမ်းဆောင်တစ်ခုပဲရှိရအောင်။လမ်းဆောင်မိပွားတယ်အဲ့မှာဆုံကြတော့အဲ့မှာတော့ဆုံပြီးတော့ဟိုသူဘက်ကကျွန်တော်တို့မြောက်လူတို့ကလည်းဟိုကာထတာကာရင်နဲ့ကာပြီးတော့လေကလေးမျိုးလမ်းဆောင်အဲ့ဒီနေရာပဲရှိတာ
ဆို
မြို့လေကောင်တော့ဖြစ်နေတာလေအဲ့မှာပဲစုရရှိတော့
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကောင်စီတက်လာပြီးကတည်းကဆန္ဒပြမှုတွေစက်တိုက်ဖြစ်နေရမှာသခိုင်းတိုင်းကလေးမျိုးမှာလည်းလူငယ်ចောင်းသားတွေဒေသခံတွေကနေ့စဉ်နှီးပါကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်ရှင
်ဒါကတော့မအေးမှာသတင်းပို့တာပါ VOA မြန်မာပိုင်းရဲ့မတ်လ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမိုကရေစီရေးထောက်ခံတောင်းဆိုတဲ့အာရှနိုင်ငံတွေကလူငယ်တွေစုစည်းထားတဲ့ Milk Tea Alliance မဟာမိတ်တွေကမြန်မာနိုင်ငံအတွက်လက်ဖက်ရည်တောက်သပိတ်မှောက်ဖို့လှုပ်ရှားခဲ့တဲ့ February 28ရက်နေ့တုန်းကဆန္ဒပြသူတော်တော်များများဒီလုံခြုံရေးတွေလက်ချက်နဲ့တေဆုံးခဲ့ပါတယ်။ရန်ကုန်မြို့ကပညာရေးမှုရုံးရှိမှပြစ်ခတ်မှုအတွင်မှတေဆုံးသွားခဲ့တဲ့ကျောင်းဆရာမတယောက်ရဲ့ဇာပနာကိုတော့ဒီနေ့ကျင်းပတာမှပညာရေးဝန်ထမ်းတွေနဲ့လူမှုအင်အားထောင်ချီကလမ်းလျှောက်ချီတက်ပို့ဆောင်ခဲ့ကြပါတယ်။အပြည့်အစုံကို VOA သတင်းတောက်မတ်ဆူဆူကပြောပြပါမယ်ရှင်။
ကျမတို့ဒီမိုင်းဒီညာရဲ့ဌာနမှာအနာယူခွင့်ပြုလိုက်ပြီ။တရားဤကြောင့်ဤဌာနမှာဒီညာရဲ့ဉာဏ်ရောဖြင့်အပြည့်အဝပြုကြည့်ပြီးသင်တော်လိုရာတော့နိုင်ပြီဖြစ်တော့အကြောင်းပြပါပြီ။ကျမတို့ဒီမိုင်းကောင်းရာပြုပြီးလာပါစေ။
ဒီကဲတဲ့တနင်္ဂနွေနေ့ကပညာရေးသပိတ်မှာပါဝင်မှုအတွက်ကြီးမြတ်နိုင်မျိုးနဲ့ရန်ကုန်တိုင်းပညာရေးမှုရုံးရှိမှပညာရေးဝန်ထမ်းတွေစုဝေးနေချိန်ပြစ်ခတ်ခံခဲ့ရတာကြောင့်တေဆုံးသွားတဲ့အလေတန်းပြချောင်းဆရာမဒေါ်တင်ရွဲ့ရဲ့စာပနာဖြစ်ပါတယ်။လှိုင်တရာမျိုးနဲ့ထောက်ဝဲလာတစင်မှတာဝန်ထမ်းဆောင်ခဲ့တဲ့ဆရာမရဲ့နောက်ဆုံးခရီးကိုထိမ့်မင်းတုတ်တံမှမိသူဂျိုခဲ့တာပါ။ထောင်းလေးရှိတဲ့လူလူအင်အားကလမ်းလျှောက်ချီတက်ပူဆောင်တဲ့အထက်အဖြူစိမ့်မှုအခြေခံပညာချောင်းဆရာဆရာမတွေအင်အားကလည်းအများအပြားရှိခဲ့ပါတယ်။ပညာရေးဝန်ထမ်းတပိတ်မဆခင်လူစုဝင်းနေချိန်မှာလည်းလက်နက်ကင်တွေဘက်ကပြစ်ခတ်မှုကြောင့်လမောင်းချီထိခဲ့တဲ့ဆီယာမဟာအသက်59နှစ်အရွယ်ရှိပြီးကွယ်လွန်ချိန်မှာခင်မုန်းဖြစ်သူနဲ့သမီးနှစ်ယောက်ကြံရစ်ခဲ့တာပါဆီယာမရဲ့နောက်ဆုံးခရီးကိုလိုက်ပါပူဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကအခြေခံပညာကျောင်းဆရာတဦးကလည်
းအဲ့ဒီကထိုခွဲနေမှာဆီယာမကြီးရဲ့တတိဆီယာမကြီးရဲ့စိတ်ဓာတ်ကျမကြီးရဲ့စိတ်အားနာခြင်းကိုတော်လှန်ခြင်းနဲ့ခံယူချက်တွေအားလုံးကိုကျွန်တော်တို့မြင်တွေ့ရရဖြစ်ပါတယ်။အဲဒီခံယူချက်အဲဒီစိတ်ချက်တွေတိုင်းနဲ့ကျွန်တော်တို့ဆက်လက်တည်ဆောင်သွားမှာဖြစ်ပါတယ်။ဆရာမကြီးရဲ့တင်းစွတ်တင်းဆက်လည်နာခံမှုဟာကျွန်တော်တို့နောက်ကျန်ရတဲ့လူတွေရဲ့တိုက်ပွဲတွေဖြစ်ပါတယ်။ကျွန်တော်တို့အဲဒီတိုက်ပွဲကိုဆက်လက်ကြည့်တတ်မှာဖြစ်ပါတယ်။စိတ်အားနာခြင်းနဲ့ပြန်ကြမယ်ချင်းကျမတို့ဆရာဆရာမစတင်ရတဲ့ဝင်မှုခရစ်စတာတွေဒီနေရာလေးချိန်ရလိုက်ပါလေ
ပြီးခဲ့ တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ပြီးနောက်တစ်ချိန်ရွေးကောက်ပွဲမချင်းပခင်အချိန်အထိစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အထက်မဲယုံတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်လာပြီးအကြမ်းမဖက်အမှုအနည်းနဲ့အာဏာဖီဆန်ရေးစီရင်လှုပ်ရှားမှုမှာပါဝင်နေတာပါအဲ့ဒီလှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ဘဏ်ဝန်ထမ်းတွေပါဝင်နေတာကြောင့်လုပ်ငန်းတချို့ရပ်ဆိုင်းရတဲ့အထိထိရောက်မှုရှိနေတာပါကွယ်လွန်သူဆီယာမဒေါ်တင်ရဲ့တမိငယ်ဖြစ်သူမတ်ဤခန့်မွန်ကလည်းအာနာရှင်ဖြုတ်ချရေး CDM လှုပ်ရှားမှုမှာအားလုံးပါဝင်ပေးဖို့တောင်းဆိုလာပါတယ်
မြန်မာတို့ကလည်းလူငယ်တွေရှေ့ဆွဆွဆိုတာကြုံရရတာမဟုတ်ပါမယ့်เนาะအဲ့တော့ကြောင့်မို့လို့ဖြစ်နိုင်မယ်ဆိုရင် CDM အထူးအောင်ဆုံးဆိုတဲ့အတွက်ကြောင့်မို့လို့ဟို CDM မပါသေးတဲ့လူကိုလို့ CDM ပါစေချင်တယ်ပေါ့เนาะမိသားစုဝင်တွေအသက်တွေပြီးခဲ့ရတာမနှဲတော့အဲ့ကြောင့်မို့လို့ CDM အောင်များများလုပ်ပေးကြပါလို့အဲ့မှာညီမတို့တို့အမြင့်ပြချေမုန်းလို့ရမှာ
ဖေဖော်ဝါရီလ28ရက်နေ့တုန်းကလက်နက်ကင်တွေရဲ့ပြစ်ခတ်မှုကြောင့်အသက်23နှစ်အရွယ်လူငယ်တဦးလည်းကမာရွတ်မြို့နယ်အထက်ကငါးချောင်းရှိမှာကွယ်လွန်ခဲ့ရပါတယ်သူရဲ့စာပနာကိုလည်းဒီနေ့နေ့လယ်ပိုင်းမှာချင်းပါခဲ့ပြီးနောက်ဆုံးခီလိုက်ပါပူဆောင်သူလူရုအင်အားကထောင်ထဲချီရှိခဲ့တာပါအဲ့ဒီနေ့မှာပဲရန်ကုန်မြို့မှာပြစ်ခတ်ခံရတဲ့အထက်တိစုံခဲ့ရသူကိုဟိန်းထုတ်အောင်နဲ့ကိုစင်လင်းထက်တို့ရဲ့နောက်ဆုံးခီကိုလည်းဝင်ရသူလူရုအများအပြားကပူဆောင်ခဲ့ကြတာပါဖေဖော်ဝါရီလ၁ရက်နေ့အစောပိုင်းမှာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတလားကျော်ကြာသွားတဲ့အချိန်ထိပြစ်ခတ်မှုကြောင့်တိစုံရသူတနိုင်ငံလုံးအတိုင်းအတာနဲ့20ကျော်အထိရှိလာပြီးဖန်စီထိန်းသိမ်းခံထားရသူတွေထဲမှာလည်းဆန္ဒပြပြည်သူတွေသတင်းထောက်တွေနဲ့ကျမ်းမာရေးလုပ်သားတွေလည်းပါဝင်လာနေပြီဖြစ်ပါလေရှင်
။ဒါကတော့ရန်ကုန်မှာကွယ်လွန်သွားခဲ့တဲ့ចောင်းဆရာမရဲ့ဇာပနာအခမ်းအနားကြောင့်မှတ်စုစုတင်ပြခဲ့တာပါရှင်။ဆရာနာသိမ်းမှုဆန့်ကျင်တဲ့ဆန့်ကျင်လှုပ်ရှားမှုတွေအတွင်းသတင်းရယူခဲ့တဲ့ DVB သတင်းဌာနကသတင်းထောက်တယောက်ကိုအာဏာပိုင်တွေကမနေ့တုန်းကဒီအကြမ်းဖက်ဖမ်းဆီးခဲ့ပါတယ်။ဒါအပြင်ဆန္ဒပြမှုတွေအတွင်းမှာဖမ်းဆီးခံရသူတွေကိုလည်းတရားစွဲဆိုတာတွေလည်းရှိပါတယ်။အပြည့်စုံကိုတော့ VOA သတင်းတော်ကိုတက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။တပ်မတော်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းထောက်တွေဖမ်းဆီးခံရတာတွေရှိနေသလိုမနေ့ကလည်းမြိတ်ချေဆိုင် DVB သတင်းထောက်ကိုကောင်းမြလိုင်ခကိုအောင်ကျော်ကိုအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တော့ပြီးဒီကနေ့ထိဆက်သွယ်မရသေးဘူးလို့ကိုအောင်ကျော်ရဲ့ဇနီးဖြစ်သူကပြောပါတယ်။မနေ့ည
အာဏာပိုင်ခေါ်ဆောင်သွားတော့ဖယားခေါ်ရတဲ့မြေခွေးမညောင်းနေခဲ့ရတယ်။အခုစခန်းမှာအဲ့ဒီအခြေအနေတွေတွားမင်းရောညီမဘာမှမသိခဲ့ရ။ဖမ်းဆီးခေါ်ဆောင်သွားတာကတော့မင်းများညာရှိလို့ပဲညီမဘောတဲ့။အဲ့တော့ဒီညာလည်းဆိုသူမပြောနိုင်ဘူးတဲ့။ဟိုချုပ်တာတော့၂၄နိုင်ကျော်ကညီမဟိုစလို့ရမနေဘူး။ဟိုမြတ်ညောင်းခွင့်လို့ရနေတာဘာပေါ့မှနေနဲ့ဖွင့်ဖွင့်တာလည်းပေါ့။အဲ့တော့ပြောတော့မင်းများတော့တဲ့စခန်းမှာတဲ့905ကာကြီးနဲ့ကိုအောင်ကျော်နဲ့ကိုအောင်ကျော်အင်တာဗျူးခဲ့တဲ့အမကြီးနှစ်ယောက်ကို905ကာကြီးနဲ့ပုံမှန်ဖွင့်တာလည်းပြောရတဲ့သူ။
ဒါအပြင်မွန်ရွာမြို့နယ်မှာလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကအာဏာရှင်စန့်ကျင်သူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးနောက်တချို့ကိုပြန်လွှတ်ပေးလိုက်တာပါလူပေါင်း30ကျော်လောက်ပြန်မလွှတ်သေးဘူးလို့လည်းလက်ရှိဖမ်းဆီးခံထားသူတွေကမိသားစုဝင်တဦးကပြောပါတယ
်တလောဆယ်ရောဒီပထမဖမ်းတော့188ယောက်လို့သိရတယ်ပေါ့နော်အဲ့ဒါအောင်28ရက်ညနေကမိန်းကလေးတွေလွတ်လာတယ်ပြီးတော့28ရက်နေ့မနက်မှာယောက်ျားလေး38ယောက်လွတ်လာတယ်အဲ28ရက်နေ့ညနေခင်း9နာရီခန့်ဝင်းကျင်ပေါ့အဲ့ချိန်မှာယောက်ျားလေး30ထပ်လွတ်လာပါတယ်ချက်အခုလက်ကျန်မှာတော့အဲမိန်းကလေး2ယောက်ယောက်ျားလေး30နဲ့စုစုပေါင်း32ယောက်ကျန်တယ်လို့သိရပါတယ်ကိုသူတို့နဲ့ကြတော့ဘယ်လိုပတ်သက်တာလဲဆိုတော့ကိုအဲ့ဒီ32ယောက်ထဲမှာကဒီညီမရဲ့မောင်လေးသာသွားပါတယ်ကို
လက်ရှိရှင်တိဖန်စီခံရသူတွေထဲက30နှစ်ယောက်ကိုအာနာပိုင်တွေကတမတော်ကိုကြီညိုပြက်စင်မုံပေါ်မှာငါငါကကြီးနဲ့မှုန်ဖွင့်တာတယ်လို့ဖန်စီခံရသူတွေမှုလိုက်ပါဆောင်ရွက်နေတယ်မုံရွာမြို့နယ်ရှင်းနေများကွန်ရက်ကတရားလွှတ်တော်ရှင်းနေတူဦးကပြောပါတယ
်ဟုတ်သူတို့ရှင်းနေကတော့လောလောဆယ်သူတို့ထောင်းမှာဂျမန်ယူပြီးထိမ့်သိမ်းထားတာပေါ့နော်ဟုတ်905အခုနောက်ပြထားတယ်တစ်ပြထားတယ်905 test ကကြီးနဲ့တရားဆွဲထားတယ်ပေါ့နော်15ရက်နေ့3/2021တိတော့ဂျမန်ယူထားပါတယ်အဲ့တော့ကျွန်တော်တို့ကစုံစမ်းလို့905 test ကြီးနဲ့ချုပ်မယ်ဂျမန်တောင်းပါလို့ပြီးပါလေဗျာကျွန်တော်တို့ဘယ်သူတည်းလို့လောက်တယ်ဘယ်လိုတရားဆွဲထားတယ်ဆိုကြောင်းတရားလည်းကျွန်တော်မသိရသေးပါဘူးဗျာဆိုတော့စစ်စည်းသေးပေါ့နော
်အရင်ကမြင်းဆုံးထောင်တဲ့နှစ်နှစ်တိရှမှတ်နိုင်တဲ့တပ်မတော်ကိုဂျင်ညိုပြက်စင်မုံပေါပန်905ကကြီးကိုစေအောင်ချောင်းရဲကောင်စီကအာဏာသိမ်းပြီးနောက်ပိုင်းအမြင်ဆုံးထောင်တဲ့၃နှစ်တိတိုးမြင့်ပြင်ဆင်လိုက်တာလည်းဖြစ်ပါတယ်ပေါ်မှာ905ကကြီးမှာပြည်ထောင်စုစုရရဲ့ချင်းရည်လေတပ်တခုကအရာရှိသူမဟုတ်တပ်သားတာဝန်ဝတ္တရားမလေးစားရှင်ပြက်ကွက်မှုပြုစီရန်အကြံနဲ့ပတ်သက်ပြီးရေးသားဖြန့်ဝေတာတွေလည်းပါဝင်ပါတယ်ဒါအပြင်မွန်ပြည်နယ်တထုံမြို့နယ်တွင်းမှာလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေတွင်ဖမ်းဆီးခံရသူတွေရှိပြီးဒီကနေ့ထိဆက်သွယ်မရသေးဘူးလို့အမှုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေတဦးကပြောပါတယ်
ကြည့်ရတော့သူတို့ဟိုထောင်ထဲမှာမထည့်ရတယ်လို့ပြောတယ်လေသူတို့လည်းတော့အဆက်သွယ်တော့မရအောင်ထောင်ထဲမှာထည့်ရတယ်မနေရတော့ကျွန်တော်တို့ဒီဆက်လုံးကျွန်တော်တို့ဒီဟာကုညီဒီမဲ့သူတွေအကုန်လုံးအားဒီစပေါ့ဒီတရားရုံးမှာပေါ့ကျွန်တော်တို့ဒီစောင့်နေကြတယ်ပေါ့သူတို့
人们的疫苗，而且说都没用透了，都这边出来了，就是说用不透了，这个嘛，只能都上了。
ညီမနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်အနာရှင်ဆန့်ကျင်လှုပ်ရှားမှုတွေဟာလည်းဒီကနေ့ထိကြီးထွားလာနေသလိုလှုပ်ရှားမှုတွေဖမ်းဆီးခံရသူတွေမနေ့ကအထိ913ယောက်အထိရှိတယ်လို့ဖမ်းဆီးခံရသူတွေကိုစည်းရင်ကောက်ယူနေတယ်ညီမနိုင်ငံနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရဲ့အသင်းရဲ့စည်းရင်မှာဖော်ပြထားပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းကနေမတ်လ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအင်အား3အကြမ်းဖက်နှိမ်နှင်းဖြိုခွင်းတာကြောင့်ဆန္ဒပြပွဲတွေအာဏာဖီဆန်တဲ့ CDM နှုတ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘူးလို့ CDM နှုတ်ရှားမှုမှာအဓိကအခန်းကဏ္ဍကနေပါဝင်နေတဲ့ကျန်းမာရေးဝန်ထမ်းဆရာဝန်တယောက်က VOA ကိုပြောပါတယ်။တပိတ်စစ်ကြောင်းတွေကိုမတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာကြမှာဖြစ်ပြီးငြင်းချမ်းစွာဆန္ဒပြပြီးအသက်အန္တရာယ်ကိုကာကွယ်သွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်သူ့ရဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့ CDM ဆရာဝန်ကိုကိုကျော်ကျော်သိန်းကဆက်သွယ်မိထားပါရယ်ရှင
်ဒေါက်တာ VOE နဲ့ဝန်မြန်ခွင့်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ပ
ါဒေါက်တာတို့အခုဒီမနိုင်ငံတွင်းမှာအခုဆန္ဒပြနေကြတဲ့ဒေါက်တာတို့လူကျန်းမာရေးဝန်ထမ်းတွေလာဆန္ဒပြပုံမှာပါဝင်နေကြတဲ့အပိတ်နေကြတဲ့လူဒုစသည်အားဖြင့်ပေါ့နော်ဒီအပိုင်းတွေအတွင်းမှာဒီတိတ်ကိုအင်အားသုံးပြီးတော့ကြမ်းဖက်ပြီးတော့အပြင်းထန်နှိမ်နှင်းဖြိုခွဲနေတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အခါကျတော့ဒေါက်တာတို့ရဲ့လှုပ်ရှားမှုတွေရှေ့ဆက်တိုးနိုင်ပါဦးမလားခင်ဗျအ
ဲ့မိကွန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျွန်တော်လောလောလတ်လတ်ကိုကြုံတွေ့ထားရတာပေါ့လောလောလတ်လတ်ဆိုတာကျွန်တော်နောက်ဆုံးထွက်ထားတဲ့တပိတ်စစ်ကြောင်းပေါ့လေတပိတ်စစ်ကြောင်းထွက်တဲ့အချိန်မှာကျွန်တော်တို့အကြမ်းဖက်ပေါ့တပိတ်စစ်ကြောင်းတော့မဆလိုက်ရပါဘူးစားလိုက်ရပဲနဲ့ဒီကောင်တွေရောက်လာတယ်ရဲတွေရောက်လာတယ်ရောက်လာပြီးတော့အကြမ်းဖက်ဖြိုခွင်းခံရတာပေါ့လေတကယ်ကိုမျက်ရည်ပုံတွေအတန်ပုံတွေရပါချီနေတယ်ထိခိုက်တန်ရာတွေလည်းရှိတယ်ဒီအကြမ်းဖက်ဖြိုခွင်းမှုတကယ်ကိုရဲရဲဆက်ဆက်ပေါ့နော်ခေါင်းတွေရိုက်ခံရတွေလည်းရှိတယ်အဲ့ဒီအတွက်လူလူတွေဆိုတည်တဲ့လူတွေလည်းရှိမှာပါဒါတွေကကျွန်တော်တို့ရက်တန်သွားစီမဟုတ်ပါဘူးကျွန်တော်တို့ဒီတပိတ်စစ်ကြောင်းအဆုံးထိဆက်လုပ်ပါပါကျွန်တော်တို့ထက်ထွက်အောင်ပါထက်ထွက်မယ်ဆိုရင်ကျွန်တော်တို့မတူတဲ့ပုံစံတစ်မျိုးနဲ့ပြန်ထွက်လာမှာပေါ့ကျွန်တော်တို့အခု defense team တွေ medic team တွေပေါ့နော်အဓိကတော့ကာကွယ်မဲ့လူကာဝယ်မဲ့လူတွေကိုတေချာပြင်ဆင်တယ်ဒီစီကရီယာတွေတက်ပြီးတယ်ဘလူကာဝယ်မယ်ပေါ့ကျွန်တော်တို့ရန်ပြုတ်ဖို့လုံးဝမရှိပါဘူးကျွန်တော်တို့ငိမ့်ညမ်းစာဆန္ဒပြမယ်ကိုယ်အသက်အန္တရာယ်ကိုချိန်ချောက်လာတာပဲဒီတက်ပဲကျွန်တော်ပြင်ဆင်ထားရပေါ့နော်ပြီးတော့နောက်တစ်ခါထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်ကယ်ဆယ်နိုင်မယ်လုံးဝစေးအကူတက်တယ်ဒါမျိုးတွေလည်းတေချာပြင်ဆင်ထားတယ်ပြီးတော့ကျွန်တော် location တွေရွေးဖို့ပေါ့နော်နေရာဒေသတွေပေါ့နေရာဒေသဘယ်နေရာမှာငါတို့စိတ်ချရမလဲဘယ်နေရာမှာပြည်သူလူထုရဲ့ဆောင်ရှောက်မှုအများဆုံးရနိုင်မလဲပေါ့ဒါမျိုးတွေကိုကျွန်တော်တို့တွက်ချက်ပြီးတော့ကျွန်တော်တို့ပြန်ထွက်လာမှာပါကျွန်တော်တို့ကတော့ဦးကြိုးရမှာမဟုတ်ပါဘူးဘယ်တော့မှလည်းဒီတပိတ်ကိုရက်တန့်သွားမှာမဟုတ်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့ဒီဟာကိုအဆုံးထိဆက်သွားမှာပါကျွန်တော်တို့အခုအဲ့ဒါကိုပြင်ဆင်နေပ
ါဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားမှုမှာပါဝင်မှုထောက်ခံအားပေးမှုပေါ့နော်ဒါနဲ့ပတ်သက်လို့ရောဒေါက်တာကိုယ်တိုင်ဘယ်လိုမြင်ပါသလဲခင်ဗျာ
ပြည်သူလူထုကဒီလှုပ်ရှားမှုပေါ်မှာတကယ်ကိုလှက်လိုက်လဲလဲပေါ့နော်လုံးဝကျွန်တော်တို့မထင်မှတ်လာတာတဲ့တုံ့ပြန်မှုထိရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုလည်းကြားကြမှာပါ။တကယ်တော့တနက်တိုင်းနဲ့ဖြစ်တယ်။မတုံးသင့်တဲ့နေရာရယ်ပေါ့နော်။တပိတ်ဖြိုခွင်းတာမှာလုံးဝတုံးစရာအကြောင်းမရှိတဲ့စနိုက်ပါတွေပါပေါ့နော်။တကယ်တော့ချိန်ပြတ်တနက်တိုင်းပါသူတုံးတယ်။တုံးအချမ်းဖက်ဖြိုခွင်းတယ်။ဒါပေမဲ့ပြည်သူလူထုကတရက်ထက်တရက်ရက်တန်သွားလဲဆိုတာမရှိပါဘူး။ကျွန်တော်တို့ဒီစစ်ကြောင်းနဲ့လမ်းလျှောက်လို့မရရင်ရက်ွက်ထဲမှာပြောင်းပြရတယ်။တခန့်စစ်ကြောင်းတွေလုပ်တယ်။အင်းစိန်ညင်ဒီကုန်းမြို့နေရာတိုင်းပေါ့လေ။နေရာတိုင်းမှာဒီထက်ပူဆိုးလာတာဟောမြင်ရမှာပါ။ကျွန်တော်တို့လုံးဝအလျှော့ပြမှာမဟုတ်ဘူးပြည်သူလူထုရဲ့တုံ့ပြန်မှုကပို့ပြီးတော့တင်းမာလာပါပါအဆုံးထိကိုပြည်သူလူထုကအဆုံးထိတက်ကြွဆိုတာပါဝင်နေတာကိုကျွန်တော်တွေ့ရမှာ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဂျီတော်စုလွတ်တော်ကိုစားပြုကော်မတီပေါ့လေ CRPH ကလည်းပဲဒီနေ့ဆိုတော့ကျွန်တော်တို့အခုအငြင်းငန်းလုပ်နေတဲ့တင်းလာညပေါ့နော်9နာရီကျော်မတိုင်ခင်က CRPH ကဒီမှာချက်ထုတ်ပြီးတော့ဒီအနာသိယူထားတဲ့စစ်ကောင်စီကိုသူကကျန်းဖက်အုပ်စုအဖြစ်ကြီးညာလိုက်တာရှိပါတယ်။ဒါအပြင်သူတို့နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့ဒေါက်တာဆဆာပေါ့နော်ကုလသမဂ္ဂကိုယ်စားလှယ်တခါကျွန်တော်တို့ဦးထင်လင်းအောင်နိုင်ငံတကာကိုယ်စားလှယ်နိုင်ငံတကာမှာလည်းထုတ်ဖော်ပြီးတော့သူတို့ထိစပ်ပြီးတော့လုပ်နေတဲ့ဟာတွေရှိပါတယ်။ So D C R P H လုံးဆောင်ချက်တွေနဲ့ပတ်သက်လို့ရော
ဟုတ်ကဲ့ပါ
တို့ဒါတို့အားရပါသလားဘယ်လိုမြင်ပါလဲ
C R P H လုံးဆောင်ချက်တွေပေါ့နော်အမှန်တော့ C R P H ဆိုတာကျွန်တော်တို့လက်ခံထားတဲ့ပြည်သူဆိုရပါပြည်သူဆိုရပါဒီအခု C R P H ကတကယ်ကိုဒေါက်တာဆဆာတို့ကတော့ခံကြပြီးတော့ဒီ U N မှာတကားပိတ်စည်းဝေးတွေလုပ်တယ်ဒီပြီးရင်ဦးကျော်မိုးထွန်းပေါ့နော်ဒီဒီကလည်းဒီဟာကိုဒီတန်မတ်ကလည်းဒါတွေကိုကျွန်တော်တို့ကြောပြသွားပါတော့ကျွန်တော်တို့ဘက်ကနေပြီးတော့ရက်တီပါတယ်တမကြီးကြော်မှုထုံးပါတော့အဲ့ဆိုတကယ်ကိုအားရဖို့ကောင်းပါတယ်ကျွန်တော်တို့အားမရတာတော့ကျွန်တော်တို့ဒီဘက်ကပေါ့အဲ့ဟိုနိုင်ငံတကာအရေးယူမဲ့အပိုင်းနေပေါ့ကျွန်တော်တို့အနေနဲ့ဒီဘက်မှာပြည်သူတွေအများကြီးဆုံးရှုံးနေရပါပြီတကယ်ကိုကျွန်တော်မေးချင်တဲ့ question ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလူသားချင်းစာနာမှုတွေအားရှိဖို့ကျွန်တော်တို့ဘယ်လောက်များထပ်ပြီးဆုံးရှုံးပေးရအောင်လဲပေါ့ကျွန်တော်တို့အရန်ဟိုထိခိုက်နေတာနေရပါပြီအဲ့အတွက်ဟို CRPH ကိုလည်းဒီထက်အချိန်လေးနည်းနည်းလေးတိုးမြင့်ပြီးလုပ်စီကျွန်တော်နိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေလည်းဒီထက်အမြန်မြန်လေးကျွန်တော်တို့နိုင်ငံကိုဝင်လာစေချင်ပါပြီ၊ကူညီစေချင်ပါပြီပေါ့လေ။ကျွန်တော်တို့အခုဆိုရင်မနေ့ကပဲ26ရောက်ပေါ့နော်။ဆန္ဒပြလူ21ရောက်အချမ်း26ရောက်အချမ်းဖက်ဖြူပင်ပြီးတက်ဖြတ်ခံလိုက်ရပါတယ်။ဒါမျိုးရကျွန်တော်တို့အတွက်တကယ်ကိုအရင်နာစရာကောင်းတဲ့အဖြစ်အပျက်တွေပါ။ကျွန်တော်တို့ထက်မဆုံးရှုံးကြင်တော့ပါဘူး။အဲ့အတွက်အားရဒါပြင်အားရတော်ညာလေကျွန်တော်တို့ဒီထက်နည်းနည်းလေးပို့ပြီးတော့ချင်းလေးမြင့်စေချင်ပ
ါဟုတ်ကဲ့ခင်ဗ
ျနိုင်ငံတကာကိုလည်းကျွန်တော်တို့လူသားချင်းစာနာတဲ့အခွင့်အရေးတွေအများဆုံးပေးစေချင်ပ
ါဟုတ်ကဲ့ခင်ဗျဒီအခုဒီဆန္ဒပြပွဲတွေ CDM လှူရှားမှုတွေမှာဒေါက်တာတို့ကျန်းမာရေးဝန်ထမ်းတွေကစခဲ့တယ်လို့ပြောလို့ရပါတယ်ပါဝင်မှုမှလည်းပဲကျန်းမာရေးဝန်ထမ်းတွေရဲ့ပါဝင်မှုကိုကျွန်တော်တို့အုံနဲ့ကျင်းနဲ့ပါဝင်နေတာတွေ့ရပါတယ်ဆိုတော့ဒေါက်တာနေနဲ့ရှင်းပြပါကျန်းမာရေးဝန်ထမ်းတွေရဲ့ဒီလှူရှားမှုဆန္ဒပြပွဲ CDM မှာပါဝင်မှုတွေကဘယ်လောက်အထီကျေပြန့်ပြီးတော့ထိရောက်မှုရှိနေပါလဲဒေါက်တာ
ဆန္ဒပြပွဲတွေပေါ့နော်အဓိကတော့ကျွန်တော်တို့စပြီးလုပ်ခဲ့တာအချမ်းမဖက်ငိမ့်ချဆိုတာပေါ့နော်ဒီ Civil Disobedience Movement လို့ခေါ်တဲ့ကျွန်တော်အမိတ်ဟုတ်တဲ့မြန်ဖိဆန်မယ်ပေါ့ဖိဆန်မယ်ဆိုတော့ကျွန်တော်တို့ချမ်းမာရေးဝန်ထမ်းတွေကစပြုခဲ့တာပါစပြုခဲ့တဲ့အချိန်မှာတနိုင်ငံလုံးသောဝန်ထမ်းတွေကနောက်ကနေပြီးတော့ဒီအနောက်ကိုတက်တက်ကြွကြွပါဝင်လာကြရပေါ့နော်တူညီတဲ့စိတ်ကတော့တခုရယ်ပေါ့ဆရာနာရှင်စနစ်ကိုစန့်ကျင်ဖို့ပေါ့စန့်ကျင်ဖို့အကုန်လုံးပါဝင်လာကြရတယ်လောက်ထိကျေပြန့်နေလေလို့ပြောရအောင်ကျွန်တော်တို့ဒီ CDN ပေါ့ကျမ်းမာရေးဌာနတွေကအစပြုခဲ့တဲ့ CDN အခုဆိုတနိုင်ငံလုံးကိုရိုက်ခတ်နေပါပြီတနိုင်ငံလုံးကတက်ကြွစွာပါဝင်နေပါပြီပါဝင်နေတဲ့အတွက်ဟိုနိုင်ငံပိုင်သတင်းဌာနတွေနဲ့ဒီနိုင်ငံပိုင်သတင်းဌာနတွေပေါ့နော်ကျွန်တော်တို့ဒီအစ်အစိုးရတင်ပိုက်ထားတဲ့သူတို့ထုတ်ပြန်ထားတဲ့နိုင်ငံပိုင်သတင်းဌာနတွေမှာဆိုလို့ရှိရင်ကျွန်တော်တို့ CDN ဘလောက်အောင်မြင်နေလဲဆိုတာကိုတွေ့ရမှာပါတကယ်လို့ပြည်သူတရားလုံးကဒီထဲမှာပါဝင်နေပါပြီကျွန်တော်တို့ပြီးရင်ဆန္ဒပြပွဲတွေပေါ့ဆန္ဒပြပွဲတွေဆိုတာလည်းကျွန်တော်တို့လက်ဟာမှုမရှိပါဘူးဆရာဝန်တွေဒီတပိတ်ကြောင်နေမှာတောက်လျှောက်ထွက်နေပါလေအင်းညာညာတပိတ်ကြောင်ဆရာဝန်တပိတ်ကြောင်ပြည်သူလူထုရဲ့အလုပ်သမားတပိတ်ကြောင်အကုန်လုံးတွေ့ရမှာပါကျွန်တော်တို့တကယ်ကိုညီညီညွတ်ညွတ်နဲ့လုပ်ညာဖြစ်တဲ့အတွက်ကြောင့်ဘလောက်အောင်မြင်နေလဲဆိုရင်တနိုင်ငံလုံးမိပါအတိုင်းတားလည်းအောင်မြင်မှုရှိနေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီ CDM မှာပါဝင်တဲ့ဒေါက်တာတွေလို့ကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆိုတော့ဝန်ထမ်းတွေကျန်းမာရေးဝန်ထမ်းတွေကိုစစ်ကောင်စီဘက်ကဟလာရေးယူတာတို့ဖိအားပေးတာတို့အလုပ်ထုတ်ပစ်တာတို့စသဖြင့်ပြင်ပေါ့နော်ဒီယာရီကရောဘလောက်အထိပြင်းထန်နေပါလဲဒေါက်တာတို့အဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အကူအညီရောဒေါက်တာတို့ရနေပါရဲ့လား
အဲပထမဆုံးကတော့ကျွန်တော်တို့ဖိနှိပ်ခံနေရတဲ့အပိုင်းလေးအရင်ပြောကြတာပေါ့ဖိနှိပ်ခံနေရတဲ့အပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ထင်ရှားတဲ့တက်ဒေတာကားတွေပြရမယ်ဆိုကျွန်တော်တို့ဒီ GP ပေါ့လေကျွန်တော်တို့အပြင်မှာစေကန်းထိုင်နေတော့မှတကယ်တော့တနက်နဲ့ထောက်ပြီးတော့ခေါ်ွားမျိုးတွေရှိတယ်ကျွန်တော်တို့မှားရမှုမရှိဘဲနဲ့မှားရမှုရှိတယ်လို့လိန်ညာဆွဆဲခံရပြီးတော့နိုင်ငံပိုင်တင်းဌာနတွေမှာတကယ်ကိုလူခွင့်ကိုချိုးဖောက်ပြီးတော့ကြောင်ကြာခံရတာမျိုးတွေရှိတယ်ဒါတွေကိုအခုလို့လည်းတွေ့ရမှာပါနိုင်ငံပိုင်တင်းဌာနကျွန်တော်တို့အဲ့လိုမျိုးစိုးစိုးရွားရွားပေါ့နော်ပြင်ညာဘက်တွေမှာဒီ CDM မှာပါဝင်နေတကယ်ကိုပြင့်မဲ့တဲ့ဒီဆရာဝန်တွေကိုညာဘက်တကောင်ဖမ်းဆီးတာမျိုးတွေလည်းရှိတယ်ကျွန်တော်တို့ပြီးရင်နောက်တစ်ခါကျတော့ဒီဆန္ဒပြတဲ့သူတွေပေါ့ဆန္ဒပြတဲ့ဆရာဝန်တွေကိုလည်းအကြံဖက်ဖြိုခွင်းနဲ့ရိုက်နှက်တယ်ဘာမှဒီလိုဘယ်လိုခေါ်မလဲသတိပေးခြင်းဟိုအကျိုးပေးအကျိုးအသိပေးခြင်းဘာမှမရှိဘူးအကြံဖက်ကိုဖြိုခွင်းတယ်အဲ့တော့ကျွန်တော်တို့ဘက်မှာတော်တော်လေးကိုလူခွင့်ကိုဖိနှိပ်ခံရပါတယ်တော်တော်လေးကိုနှိပ်ဟိုနှင်းပန်းနှိပ်ဆက်ခံရတာရှိနေပါတယ်ပြီးတော့တချို့ဆိုလို့ရှိရင်ဖန်ခံရတယ်ပြီးတော့တချို့တည်နေရကျွန်တော်တို့အခုတတိပြန်မရသေးပါဘူးဘယ်ရောက်လို့ဘာတွေဖြစ်နေမှန်းတော့ကျွန်တော်အခုတတိမသိသေးပါဘူးဒါတွေကနိုင်ငံနဲ့အဝန်ဖြစ်နေအောင်အဲ့ဒီအတွက်အကူအညီတွေပေါ့အကူအညီတွေကတော့ပြည်သူပါပဲကျွန်တော်ပြည်သူတွေကပြည်သူတွေနဲ့ဆရာဝန်တွေနဲ့ဒီလူတွေကတသားတည်းရှိနေအောင်ကျွန်တော်တို့အခုဒီ CDN ဆိုတာကြီးကြာလာတဲ့အချိန်မှာဘာတွေဖြစ်လာလဲဆိုတော့ဒီအော်နေပါပေါ့နော်ဒီအောက်ခြေဝန်ထမ်းတွေမှာလောက်ခလာစာပြဿနာတက်လာပေါ့နော်ဒါတွေကသူတို့ဒီလိုမျိုးကြီးဖြစ်လာတဲ့အချိန်မှာပြည်သူပေါ့တက်နိုင်တဲ့ပြည်သူစီကနေပတ်စံကိုကျွန်တော်တို့ CDN ဒီလုံးဝတကယ်ကော်မတီရှိတာပေါ့နော်လုံးဝ central committee ကနေပြီးတော့ဒီအလှပန်တွေကိုကျွန်တော်တို့အလှငွေတွေပေါ့အလှငွေတွေကိုကျွန်တော်တို့ဒီပြည်သူတွေစီကိုပြန်ပြီးဖြန့်ဝေပေးတယ်ကျွန်တော်တို့တိုင်းနယ်ပြည်နယ်တွေကိုရအောင်ဖြန့်ဝေပေးတယ်အဲ့ဒီနေနဲ့ကျွန်တော်တို့စပြီးအသက်သွင်းတယ်ပေါ့နော်အသက်သွင်းပြီးတော့တောက်ခံနေတယ်အဲ့ညာမှာလည်းထိုက်တဲ့လောက်အကူအညီတွေကိုကျွန်တော်တို့ရနေပါတယ်
okay
ပြည်သူတွေကပဲပြည်သူတွေကိုပြန်ပြီးထောက်ပံ့နေပါတယ်ကျွန်တော်တို့ဒီကြားထဲကနေပြီးတော့ပေါ်ပြည်သူတွေနဲ့ပေါင်းပြီးကူညီပါပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပ
ါဆိုတော့ကျမရဲ့ဝန်ထမ်းတွေအများအပြားဟလာဆန္ဒပြပွဲတွေမှာပါနေတယ် CDM လို့ရှောင်းမှုမှာပါနေတယ်လုပ်ငန်းခွင်မဝင်ကြဘူးဆိုတော့တာမန်ပြည်သူလူထုအတွက်ပေါ့လေတာမန်ပြည်သူလူထုရဲ့ကျမရဲ့စောင့်ရှောက်မှုတွေအနေနဲ့အများဆုံးလို့လေ့လာနေမယ်လို့ကျွန်တော်အဲ့လိုနားလည်မိပါတယ်အဲ့လိုလက်ဟာနေတဲ့ကျမရဲ့စောင့်ရှောက်မှုအပိုင်းအတွက်ကဒေါက်တာတို့ဘာတွေများပြန်ပြီးတော့ဖြည့်ပေးလုပ်ပေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့အပိုင်းမှာတော့ကျွန်တော်တို့ကအဓိက၃ပိုင်းခွဲပြောပါဦးပထမတစ်ပိုင်းကတာမန်ဖြားနာမှုတွေပေါ့တာမန်ဖြားနာမှုဆိုတော့ကျွန်တော်ဆေးရုံဆေးကန်းဆေးရုံတော့မလိုဘူးပေါ့ဆေးကန်းတော့လိုပါပေါ့အဒီလိုဟာတွေအတွက်ဆိုလို့ရှိရင်ကျွန်တော်ပြင်ပဆရာဝန်တွေပေါ့ပြင်ပမှာရှိတဲ့ဒီအထွေထွေအထူးကုဆရာဝန်လေးတွေကကျွန်တော်တို့တက်နိုင်တဲ့လောက်ပတ်စံမကြည့်ဝဲနဲ့ကျွန်တော်တို့ဒီလူနာတွေကိုကြည့်ပေးနေပါတယ်ပြီးတော့ကျွန်တော်တို့ပရဟိတာလို့ခေါ်တာပေါ့ပရဟိတာဒီစီကန်နေလေအမြောက်များနေရာနှက်မှာကျွန်တော်ဖွင့်လင့်နေပါတယ်အဲဖွင့်လင့်ပြီးတော့ဒီလူနာတွေကြည့်ပေးဖို့ကြိုးစားတယ်အဲ့မှာမှာနောက်တစ်ဆင့်တက်လာတာပေါ့ဈေးုံတက်ဖို့လိုတဲ့လူနာမျိုးစားရှိတာဈေးုံတက်ဖို့လိုတဲ့လူနာမျိုးစားရဆိုလို့ချင်းကျွန်တော်တို့ဘက်ကဒီ CDM မှာပါဝင်ထားတဲ့ consultant ကိုခေါ်တာပေါ့နော်တိုင်းပြည်ကဆရာဝန်တွေရှိတယ်တကယ်လို့ရာသီနည်းနဲ့ဆရာဝန်တွေက public ကဈေးုံနေတဲ့အခါပူးပေါင်းမှုကြိုးစားရတာပေါ့ပူးပေါင်းမှုကြိုးစားတဲ့အချိန်မှာ public ကဈေးုံနေတာကျွန်တော် CDM လောက်ထားတဲ့ဆရာဝန်တွေကိုမမြောင်ဝမ်းသာကြိုးဆိုရဲကူညီပေးကြတယ်ဒီလူနာတွေအတွက်ကိုပဲရှေ့ရှုပြီးတော့ပေါ့လူနီနဲ့လဲဆိုတော့ကျွန်တော်တို့ဆရာဝန်တွေဘက်ကလုံးဝပတ်စံမပြပါဘူးဒီပုပ်ပလီကဆေးရုံတွေဘက်ကကြာတော့ဒါတွေကိုတက်နိုင်တော့ချော့ချေးပေါ့နော်သူတို့ရက်တီနိုင်လောက်ဖို့ဒိုအပ်တဲ့ပမာဏလောက်ပဲယူပြီးတော့ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ဆေးရုံတင်ဖို့လိုတဲ့လူနာတွေကိုကျွန်တော်ကြည့်ပေးနေပါတယ်ဒါဒုတိယအဆင့်တတိယအဆင့်အနေနဲ့ကျတော့အခုနိုင်ငံတော်ဝန်ဖြစ်လာတဲ့တနက်နဲ့ဖြစ်ပြီးတော့ဖြုတ်ခွင်းခံရတဲ့ကိစ္စတွေပေါ့ဒီဆုံးတဲ့ကိစ္စတွေဒီလိုကိစ္စတွေအတွက်တော့ကျွန်တော်တို့လိုအပ်ရင်လိုအပ်တယ်လို့တချို့ဆေးရုံတွေပေါ့တချို့ဆေးရုံတွေရဲ့အရေးပေါ်ဌာနတွေကိုပြန်ဖွင့်ပြီးတော့ကယ်ဆယ်ရတာမျိုးတွေရှိပါတယ်။ဒါပေမဲ့ဒါတွေကကျွန်တော်တို့လူအသက်ပေါ့နော်ဒီတကယ်ကိုအသက်အန္တရာယ်ကိုချိန်ချောက်လာတဲ့ကျန်းဖက်ဖြိုခွင်းခံရတဲ့တနက်တိုင်းရတဲ့အတွက်ပဲကျွန်တော်တို့တည်တံ့ပေါ့နော်။ကျန်တဲ့လူနာတွေအကုန်လုံးတော့ကျွန်တော်တို့တခြားဆေးရုံများနေပြီးတော့စောင့်ရှောက်မှုတွေပေးနေပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်ဒီပုံစံနဲ့ပြည်သူလူထုရဲ့ကျန်းမာရေးကိုတက်နိုင်တဲ့လောက်ကူညီနေပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒေါက်တာတို့
ဟုတ်ကဲ့ပ
ါဒီဆန္ဒပြလှူရှားမှုတွေနော်အနာပီဆန်နဲ့ CDM လှူရှားမှုတွေဒါတွေကိုနောက်ထပ်ဘယ်လောက်ကြာကြာတောင့်ခံပြီးတော့ဆက်လုပ်သွားနိုင်မယ်လို့ညွှန်မန်းထားပါသလဲခင်ဗျာ
ကျွန်တော်တို့အဲ့အပိုင်းနဲ့ပြောရမယ်ဆိုတော့နည်းနည်းလေးဘယ်လိုခေါ်ရမလဲကျွန်တော်တို့အဲ့ဟာတောင့်ခံနိုင်မှုဆိုကျွန်တော်တို့ကနှစ်ပိုင်းလို့တာပေါ့တစ်ပိုင်းကတော့လူနာတွေကြည့်တဲ့ကိစ္စပေါ့ကျွန်တော်တို့ဒီဆရာဝန်တွေ CDM လောက်တယ်ဆိုတော့တော်တော်ခက်ခဲပါတယ်ဆရာဝန်တွေအတွက်လူနာဆိုအရင်အရေးကြီးတဲ့အပိုင်းဖြစ်တော့လေကျွန်တော်တို့ဒီလူနာတွေရဲ့အသက်လည်းမဆုံးရှုံးပါဘူး။အောက်ခြေဝင်တန်းတွေလည်းလာစားလည်းပေးရမယ်ဆိုကျွန်တော်တို့ဘ ഹു ပေါ့ဘ ഹു စီဒီယံပေါ့ဘ ഹു စီဒီယံအဖွဲ့စည်းတစ်ခုအဖွဲ့စည်းတယ်။အဲဒီအဖွဲ့စည်းကနေပြီးတော့ကျွန်တော်နှစ်ပိုင်းဖွဲ့ပြီးလုပ်တာပေါ့။လိုအပ်တဲ့လူတွေကိုလာစားပေးခွေတယ်။ပြီးရင်နောက်တစ်ခုကလူနာတွေအတွက်လိုအပ်တယ်လို့မျိုးပရိုက်တာဆေးကန်းတွေဖွင့်တယ်။အဲပရိုက်တာဆေးုံတွေရတဲ့လောက်လိုက်ချိတ်တယ်။ဒီပုံစံမျိုးနဲ့တောက်ခံထားတယ်။ကျွန်တော်တို့အဲ့လိုတွေဘာလို့လုပ်လဲဆိုတော့ကျွန်တော်တို့ဒီနိုင်တဲ့အထိသွားမယ်လို့ဆုံးဖြတ်ထားတယ်။အဲ့နဲ့ထိသွားမယ်လို့ဆုံးဖြတ်ထားတဲ့အတွက်ဘယ်လောက်ထိတောက်ခံနိုင်မလဲဆိုလို့ရှိရင်ကျွန်တော်တို့အဆုံးထိတောက်ခံနိုင်အောင်စနစ်ကိုကောင်းတဲ့ကောင်းအောင်ခိုင်မာတဲ့ခိုင်မာအောင်ကျွန်တော်လုပ်နေပါတယ်ကျွန်တော်အဆုံးထိသွားမှာ
ဟုတ်ကဲ့ပါဒေါက်တာဒေါက်တာတို့အခုလို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့လူထုကိုဘယ်လိုသတင်းစကားမျိုးများဒေါက်တာပြောချင်ပါသလဲ
အဲကျွန်တော်အနေနဲ့လူထုကိုပထမဆုံးပြောချင်တဲ့စကားပေါ့နော်ပထမဆုံးပြောချင်တဲ့စကားကတော့အားတင်ထားကြပါပေါ့ကျွန်တော်တို့အောင်မြင်ဖို့မဝေးတော့ပါဘူးကျွန်တော်တို့ဒီပွဲမှာနိုင်အောင်နိုင်ရမှာပါကျွန်တော်တို့ဆရာဝန်တွေလည်းမဟုတ်ပါဘူးဘသူဘသူမှလက်မလျှော့ပါဘူးဒီ CDM မှာပါဝင်ထားတဲ့ဆရာဝန်အင်ဂျင်နီယာရဲ့အကုန်လုံးဒီဟာကိုအဆုံးထိပါဝင်ပါပါလုံးဝလည်းလက်မလျှော့ပါဘူးကျွန်တော်တို့လက်မလျှော့တဲ့အပြင်တက်နိုင်တဲ့နေရာနဲ့ပြည်သူလူထုကိုကျွန်တော်တို့စောင့်ရှောက်ပေးသွားမှာပါဒီပြည်သူလူထုတည့်ရလုံးဝလည်းအကြမ်းဖက်ပြုခွင့်ခံရတာတွေကိုကျွန်တော်တို့နားလည်ပါတယ်တက်နိုင်တဲ့ဘက်ကစောင့်ရှောက်မယ်ကျွန်တော်တို့လည်းအတူတူလမ်းပေါ်လည်းထွက်မယ်တိုင်ရရတဲ့လူတွေလည်းကျွန်တော်တို့ဆေးကုပေးမယ်ပြည်သူနဲ့ကျွန်တော်တို့တသားတည်းရှိနေမှာပါအဲ့အတွက်ပြည်သူလူထုတွေကိုကျွန်တော်တို့နိုင်ပွဲရတဲ့အထိတောက်ခံထားပေးပါဒီပွဲကကျွန်တော်တို့နိုင်ကိုနိုင်ရမယ်ပွဲပါကျွန်တော်အရှုံးမရှိပါဘူးဒီပွဲကနိုင်ကိုနိုင်ရမှာပါအဲ့အတွက်ပြည်သူလူထုကိုတောက်ခံထားပေးပါလို့ပဲကျွန်တော်ကမေတ္တာရက်ခံပြန်ချလုပ်ပါတယ်နောက်တစ်ခုပြန်ကြားချင်တာတော့ကျွန်တော်တို့အောင်မြင်ဖို့အဓိကတော့ချက်ဖြစ်တဲ့ CDM ပေါ့နော် CDM မှာမပါဝင်သေးတဲ့အစိုးရဝန်ထမ်းတွေကိုလည်းကျွန်တော်တို့ပါဝင်ပေးပါလို့လိုအပ်တဲ့အခက်အခဲမှန်တယ်များကျွန်တော်တို့လိုင်းလံကူညီပါပါဆရာဝန်ဖြစ်ခြင်းမဖြစ်ခြင်းအရင်ကြည့်ပါလူဝင်နေမဲ့ဖြစ်ဖြစ်ကျွန်တော်တို့အဖွဲ့အစည်းနဲ့ချိတ်ဆက်ကူညီပါပါအဲ့အတွက်ပြည်သူတရားလုံးနဲ့တသားတဲ့ဖြစ်အောင်မပါဝင်သေးတဲ့ဝင်နေတွေလည်းပါဝင်ပေးပါလို့ကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ကျွန်တော်တို့ဒီပွဲကိုနိုင်ကိုနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဒေါက်တာအခုလိုမျိုးအနေအကြောင်းကဆက်သွယ်မိမြောက်ဝင်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် AN Dragon ရှင်ပါစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလည်းအခုလိုကျွန်တော်ဘက်ကခက်ခဲတယ်ကျွန်တော်တို့ဖိနှိပ်ခံနေရတဲ့ကိစ္စတွေဒီလိုကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာပြည်သူတွေချပြခွင့်ရတဲ့အတွက် တော့ပြခွင့်ရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်လေးကိုဝမ်းသာဖို့ယူမိပါတယ်ကျေးဇူးပါ
အကြံမဖက်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေတဲ့အမည်မဖော်လိုသူဆရာဝန်ကိုကိုကျော်ကျော်သိမ်းမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒါရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုအချိန်မရွေးတွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ကြပါတယ်။ VOA website လိပ်စာက burmese.voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်ဒီနေ့မလ2ရက်နေ့အင်္ဂါနေ့ညဘက်အတွက်မြန်မာနိုင်ငံ၅အခြေအနေတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာသမ္မတအဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုဖမ်းဆီးထားပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်သမ္မတအဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ကိုအများဆုံးပြန်လွှတ်ပေးဖို့အတွက်စင်ကာပူနိုင်ငံကတောင်းဆိုပါတယ်မြန်မာနိုင်ငံမှာလက်နက်မဲ့အရသာတွေအပေါ်တေးစီတဲ့လက်နက်တွေတုံးနေတာရပ်ဖို့နောက်ထပ်တေဆုံးမှုတွေသွေးထွက်တန်ရုံမှုတွေမဖြစ်အောင်ဆရာနာပိုင်တွေအနေနဲ့ချက်ချင်းလုပ်ရမယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကပြောကြားပါတယ်သူကသမ္မတဦးဝင်းမြင့်လို့ခေါ်ဝေါ်တုံးဆွဲတယ်လို့မြန်မာစစ်အာဏာပိုင်တွေလို့အာဏာသိမ်းယူအုပ်ချုပ်နေသူတွေကိုတုံ့နှုံးပါတယ်။စင်ကာပူနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ဆက်ပြီးတော့ထောက်ခံနေပါတယ်လို့လည်းစင်ကာပူနိုင်ငံသားရဲ့ဝန်ကြီးကသူ့ရဲ့မိန့်ခွန်းထဲမှာပြောပါတယ်။မြန်မာနိုင်ငံအခြေအနေဆက်ပြီးတော့မဆိုးအောင်လို့အရေးတကြီးဦးစားပေးလုပ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအသေးချာပြောပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့အခြေအနေကိုအတက်နိုင်ဆုံးထိန်းသိမ်းသိမ်းသိမ်းလုပ်ပါမယ်။သေးသေးနိုင်လောက်တဲ့လက်နက်တွေအသုံးပြုတာရပ်ပါမယ်။နောက်ထပ်အကြမ်းဖက်သွေးထွက်တန်ရုံမဖြစ်အောင်အာမခံမယ်ဆိုတာကိုဒီကနေ့ဒီလူသိရှင်ကြားဂတိပြုဖို့အတွက်ကိုလည်းစင်ကာပူနိုင်ငံကတောင်းဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားတုံးနေတာကိုထိန်းဖို့တောင်းဆိုပါတယ်။မြန်မာနိုင်ငံမှာလူသေးသေးတဲ့အထိအကြမ်းဖက်နေမှုတွေအတွက်အင်ဒိုနီးရှားနိုင်ငံကစိုးရိမ်နေ။အရသားတွေထိခိုက်သေဆုံးနေတာဖမ်းဆီးခံနေရတာတွေကစိုးရိမ်စရာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာစီဒူကလည်းပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံကလည်းဒီအကြမ်းဖက်မှုတွေကိုရပ်ပြီးတော့ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့အစိုးရခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်ဆိုတဲ့စစ်တပ်ရဲ့ဆွဆွဲချက်တွေကိုစုံစမ်းနိုင်ရေးအာဆီယံကကျွမ်းကျင်သူအဖွဲ့ဖွဲ့စည်းပေးဖို့အတွက်လည်းမလေးရှားနိုင်ငံကအဆိုပြုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အမေရိကန်ပြည်ထောင်စုဥက္ကဋ္ဌတာဝန်ယူထားတဲ့ကာလအတွင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်ဆွေးနွေးဖို့တတ်တိုက်တွန်းတလှုပ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Linda Thompson Greenfield ကမနေ့ကပြောကြားပါတယ်။မြန်မာနိုင်ငံကအခြေအနေကိုကမ္ဘာကြီးကစောင့်ကြည့်နေတယ်ပြည်သူတွေရရဆက်ဆက်လှုပ်ခံနေရတာလူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကိုဒီကိန်းကြည့်နေလို့မဖြစ်ဘူးဒီကိစ္စကိုသူအနေနဲ့အလေးနဲ့ထားတယ်အာဏာသိမ်းသူတွေဘက်ကလည်းလွယ်လွယ်အလျှော့ပေးမဲ့ပုံမရတဲ့အတွက်သူတို့အပေါ်ဖိအားတိုးပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကတနင်္လာနေ့ကပြောကြားပါတယ်အမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒအပြောင်းအလဲမရှိသေးတဲ့အတွက် NLD အစိုးရကိုသာလက်ရှိအစိုးရအဖြစ်သတ်မှတ်ထားစေဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ NetPrice ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ဒီပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကနိုင်ငံသားရေးဝန်ကြီးအပါအဝင်ခေတ္တပြည်ထောင်စုဝန်ကြီး၄ယောက်ကိုခန့်အပ်ခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်၊သမ္မတရုံးဝန်ကြီးအဖြစ်ဦးလွင်ကိုလတ်တို့ကိုခန့်အပ်တာဝန်ပေးပါတယ်။ဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံတော်ဝန်မှဒီကနေ့ဆက်ပြီးတော့လုပ်ကြပါတယ်။လုံခြုံရေးတွေကလည်းအင်အားသုံးဖြိုခွင်းမှုတွေမြို့တော်တော်များများမှာဖြစ်ပါတယ်။ရန်ကုန်မြို့ထဲမှာကိုဒီနေ့ကအနှက်ဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေအသံဘုံတွေရာဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်။ရန်ကုန်မြို့မှာထိခိုက်သေးဆုံးတဲ့သတင်းတွေဒီနေ့မကြားရပေမဲ့အဖမ်းဆီးခံရသူ10ခန်းရှိပါတယ်။ချင်းပြည်နယ်ကလေးမြို့မှာတော့လက်နက်ကင်တပ်တွေကြီးအစ်စ်တွေနဲ့ပြစ်ခတ်မှုကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသူ2ယောက်အပါအဝင်တရားစင်ကျော်ဒဏ်ရာရရှိခဲ့ပါတယ်ရှင်။VOA မြန်မာပိုင်းရဲ့မလ2ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။ကျွန်မကတော့ဆုမြတ်မွန်ပါ။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ Radio နဲ့ TV အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။ VOA တွေကိုနားထောင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မွန်ပါရှင်။